Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်မေလ5ရက်တောက်ကြနေညပိုင်း VOA စီစဉ်နေကိုမိတ်ခင်ပြောင်းစီမျိုးတော်ဝါရှင်တန် DC ကနေညမဆန်တော်ချင်းည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်ဇမဒီညတွေ့စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြောင်းစုမှာလက်ရှိကျန်းမာရေးဆန့်ကျင်မှုဥပဒေကိုအစားထုတ်မဲ့ဥပဒေတရားကိုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့အတွက်သမ္မတထရမ့်ကအောင်ပွဲခံခဲ့ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်ရမှာတသန်နဲ့ထွက်ကြဖို့အာဆီယံနိုင်ငံရဲ့ဝန်ကြီးနဲ့အစည်းအဝေးပွဲမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွင်းတဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှတော်တာရှင်နေနာဆင်ကြမှာကဥရောပခီးစင်နဲ့ပြည်တွင်းနိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာတနနိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးကိစ္စတွေကိုဆွေးနွေးပေးရှိတယ်ဆိုတဲ့အကြောင်းကို
I think there will be a discussion on sort of the economic issues, and we've seen, a big focus in
the. ဒီတိုင်းချိဆိုင်ဘာမကန်ပေး UK က Mark Farmer ကခုလိုပြောသားကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်အမေရိကန်ပြည်အောင်စုရဲ့ Fulbright ပညာတော်သင်စီစဉ်အကြောင်းတွေးဆမေးမြန်းကတ်တွေအပြင်ဘကိုးမြို့မှာစိုက်ကယ်ပေါ်ကနေလူတစုကဓာတ်နဲ့ထိုးလို့လူသေတဲ့တဲ့င်းစာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ Mark Kinfree တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်အောင်စုမှာလက်ရှိကျန်းမာရေးဆန့်ကျင်မှုဥပဒေကိုအစားထိုးမဲ့ Republican Party ရဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှာမနေ့ကပုတ်ခတ်ပြီးတော့အတည်ပြုနိုင်ခဲ့ပြီးနောက်မှာပဲ Obama ကဲလို့လူသိများတဲ့ဥပဒေဟောင်းညီကုန်းချုပ်သွားတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ်။သမ္မတဟောင်း Barack Obama လက်ထက်ကအဖို့နှုတ်ချုပ်သွားတဲ့ကျန်းမာရေးဆန့်ကျင်မှုဥပဒေကိုဖျက်ဖြစ်ပြီးအစားထိုးသွားမဲ့ဥပဒေကြမ်းကိုထောက်ခံမဲ့ပေးခဲ့ကြတဲ့ Republican အမတ်တွေချန်ရင်ပြီးသမ္မတထရမ့်ကတိမ်ပြေပါမှာအောင်ပွဲခံခဲ့တာပါ။Republican Conservative ပါတီအတွက်မဟုတ်ပဲတိုင်းပြည်အကျိုးအတွက်မဲပေးအတူပြုခဲ့တာဖြစ်တဲ့အကြောင်းနဲ့စနေတကျပြင်ဆင်ရေးဆွဲထားတဲ့ဥပဒေချင်းဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။သမ္မတဥပမာလက်ထက်ကကျန်းမာရေးဆန့်ကျင်မှုဥပဒေဟာညံ့ဖျင်းလွန်းပြီးဥပဒေတစ်ခုထက်လွတ်တော်ကလည်းအတည်ပြုလိုက်မယ်လို့ယုံကြည်ကြောင်းသမ္မတကပြောဆိုခဲ့ပါတယ်။အမေရိကန်ကျန်းမာရေးဆန့်ကျင်မှုအဲ့ဥပဒေအစ်စ်ကိုတော့အောက်လွှတ်တော်မှာထောက်ခံမဲ့219မဲ၊တန့်ခွံ့မဲ213မဲနဲ့ကပ်ပြီးအတည်ပြုလိုက်တာပါ။ဒီမိုကရက်မတ်တွေအားလုံးနဲ့သူပဲ Republican 920ကတော့ကန့်ကွက်မဲ့ပြေးခဲ့ကြပါလေ Congress တို့မှကျန်းနာမှုတွေမလုပ်ခဲ့သလိုနှစ်ပါတီစလုံးကပေါင်းနေလွတ်တော်ဗန်ဒါရီစီမံခံကွက်မှုရုံးကလည်းကုန်ကျစရိတ်နဲ့ပတ်သက်လို့ဆက်စစ်သုံးသပ်မှုတွေမလုပ်ခဲ့ပဲနဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှမဲခွဲအတည်ပြုနိုင်ခဲ့တာပါလက်ရှိဥပဒေနဲ့ဥပဒေသေးချာအဓိကကွာခြားချက်ကတော့ကျန်းမာရေးပြဿနာအခန့်ရှိတဲ့သူတွေအတွက်ခံစားခွင့်ရရှိရေးဖြစ်ပါတယ်အမှဝမ်းမလက်ထက်ကပြတ်ထန်းခဲ့တဲ့ဥပဒေမှာတော့ကျန်းမာရေးပြဿနာရှိသူတွေကျန်းမာရေးဆန့်ကျင်မှုအမှတ်ခံဝယ်ယူတဲ့အခါကုမ္ပဏီတွေကဈေးပုံမြူနေအောင်ကန့်သက်ထားတာပါဒါပေမဲ့လည်းဥပဒေအစ်စ်မှာတော့ဒီလိုသတ်မှတ်ချက်မျိုးတွေကိုသက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်ဖို့ပြတ်ထန်းထားပါတယ်လက်ရှိဥပဒေမှာလူဝဲကျန်းမာရေးအမှတ်ခံထားရှိဖို့နဲ့ပြက်ကွက်ခဲ့ရင်ဒဏ်ထက်ဖို့ပြတ်ထန်းထားတာကိုလည်းဥပဒေအစ်စ်မှာပယ်ဖျက်ထားပါတယ်
ဆိုမာလီယာနိုင်ငံမှာအယ်ရှာဘက်စစ်သွေးကြွတွေကိုနေနည်းနဲ့ဆစ်စင်ရေးအတွင်းအမေရိကန်တပ်ဖွဲ့ဝင်တဦးကြဆုံးသွားပါတယ်။ဆိုမာလီယာမူဂါဒီရှိမြို့တော်အနောက်ဘက်မိုင်40လောက်အကွာမှာရှိတဲ့ဘာရီဒေတာအနီးအမေရိကန်တပ်ဖွဲ့ဝင်ကြဆုံးခဲ့တာဖြစ်တဲ့အကြောင်းအမေရိကန်စစ်ဘက်ကဒီနေ့ပဲအတည်ပြုပြောဆိုပါတယ်။ဆိုမာလီအစိုးရတပ်ဖွဲ့တွေနဲ့အတူဆစ်စင်ရေးမှာဒီအမေရိကန်တပ်ဖွဲ့တွေအကြံဉာဏ်နဲ့အကူအညီပေးအပ်နေတာဖြစ်တဲ့အကြောင်းအမေရိကန်စစ်တပ်အာဖရိကဒေတာကုတ်ကရေးဌာနကအကြံဉာဏ်ထုတ်ပြန်ပြောဆိုပါတယ်။အယ်ရှာဘက်စစ်သွေးကြွတွေကိုနေနည်းနေတဲ့ဆိုမာလီအစိုးရကိုအကူအညီပေးဖို့အမေရိကန်ကတပ်ဖွဲ့ဝင်အနည်းငယ်ကိုဆိုမာလီမှာတာဝန်ပေးထားတာပါ။အယ်ကိုင်ဒါစစ်သွေးကြွအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အယ်ရှာဘက်စစ်သွေးကြွအဖွဲ့ဟာဆိုမာလီဆိုရကိုဖြုတ်ချပြီးတင်းကျပ်တဲ့အစ္စလာမ်စီးနင်းတွေနဲ့အုပ်ချုပ်ဖို့ဆယ်စုနှစ်တခုလောက်ကြာအောင်တော်လှန်တိုက်ခိုက်နေတာဖြစ်ပါရဲ့ရှင်
။စီးရဲနိုင်ငံမှာပြစ်ကတ်တွေရှက်ချဖို့တတ်မှတ်ထားတဲ့ဇုံနယ်မြေမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့လေယာဉ်တွေပြန်တန်းဝင်ရှိမှာမဟုတ်ကြောင်းရုရှားနိုင်ငံကပြောလိုက်ပါတယ်။အန်ဒီယာကင်းရှင်းညာတတ်မှတ်ထားတဲ့ဇုံနယ်မြေတွေကလေကြောင်းစစ်ဆင်ရေးတွေသူသဖြင့်ကတော့နိုင်ငံတကာတပ်ဖွဲ့တွေကလေယာဉ်တွေကြိုတင်ကြောင်းချက်ချမချချပြန်တန်းဝင်ရှိမှာမဟုတ်တဲ့ကြောင်းကာဇက်စတန်နိုင်ငံမှာကျင်းပတဲ့စီးရဲငင်းငင်းဆွေးနွေးပွဲကိုတက်ရောက်ခဲ့သူရုရှားကိုယ်စားကဒီကနေ့မှတ်ချက်ပေးပြောကြားခဲ့တာကိုရုရှားမီဒီယာမှာကိုးကားဖော်ပြခဲ့တာပါ6နှစ်ကြာပြည်ရင်းစီးရဲပြည်ရင်းစစ်အဆုံးသတ်ရေးကြိုးပမ်းမှုဒဇယ်ကြိမ်းဖြစ်ပြစ်ခတ်တွေရှော့ချမဲ့နေမြေတွေတတ်မှတ်သွားဖို့ရုရှားတူရကီနဲ့အီရန်နိုင်ငံတို့ကမနေ့တုန်းကပဲသဘောတူခဲ့ကြတာဖြစ်ပါတယ်ကာဇက်စတန်နိုင်ငံအစ်စတနာမြို့တော်မှာကျင်းပတဲ့ငင်းငင်းဆွေးနွေးပွဲအဆုံးသတ်နေ့မှာပဲအပြစ်ခတ်ရဆဲရေးအမခံမဲ့သုံးနိုင်ငံကကိုယ်စားလှယ်သဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ကြတာပါသဘောတူညီချက်အရ IS Islam စစ်သွေးကြွတွေနဲ့ဆက်နွယ်မှုမရှိတဲ့အတိုက်ခံတဲ့ပုံတွေထိန်းချုပ်ထားရမြန်မာပြည်ဦးမှာ တက်ခိုက်မှုတွေရှင်းချနိုင်မယ့်အစီအစဉ်တွေကိုထည့်သွင်းထားပါတယ်။ကာဇင်စင်နိုင်ငံမှာလေ့ကျင့်မျိုးဆွေးနွေးခဲ့ပြီးတဲ့နောက်ရရှိလာတဲ့သဘောတူညီချက်ဟာတိုးတက်မှုတစ်ခုလို့ယူဆရပေမဲ့လက်တွေ့အကောင့်ထည့်ဖော်နိုင်မှာမလား။တန်မြတ်ရည်လည်းရှိနေပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့သုံးနိုင်ငံဟာစီးရီးယားပြည်ကမှမတူညီတဲ့အုပ်စုတွေကိုထောက်ခံအားပေးနေတာပါ။သဘောတူညီချက်ကိုထောက်ခံတဲ့အကြောင်းစီးရီးယားဆွေးရကပြောဆိုခဲ့ပေမဲ့အဆိုရောတဘုံဘက်ကပါလက်မှတ်ရေးထိုးတာမျိုးတော့မရှိခဲ့ပါဘူး။
ပြည်သူနိုင်ငံသမရရွေးကောက်ပွဲမတိုင်ခင်3ရက်အလိုမှာပဲရှီရက်ကပြင်းနေတဲ့အလေလက်ဝါဒီသမရလောင်းအီမန်နျူအယ်မက်ခရွန်ကိုအမေရိကန်သမရဟောင်းဘရက်အိုဘားမားကထောက်ခံပြောဆိုလိုက်ပါတယ်။မက်ခရွန်ရဲ့ Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့ကဖော်ပြထားတဲ့ဗီဒီယိုဖိုင်ထဲမှာဒီရွေးကောက်ပွဲဟာတိတ်အရေးကြီးတာကြောင့်အခုလိုထောက်ခံရတာဖြစ်တယ်လို့ဥရောပနဲ့ကမ္ဘာတဝန်းမှာအရေးပါတဲ့ဒီပြည်သူနိုင်ငံရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့အနာဂတ်မျိုးမန်းချက်တွေနဲ့ Liberal Demo တွေအပေါ်ရက်တီတဲ့မက်ခရွန်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေကိုနှစ်သက်သဘောကျတယ်လို့ဥဘားမားကပြောပါတယ်။မက်ခရွန်ဟာပြည်သူ့နိုင်ငံသားတွေအတွက်ပိုကောင်းတဲ့အနာဂတ်တစ်ခုကိုဖန်တီးပေးဖို့လဲစိတ်တိုင်းပြတ်ထားသူဖြစ်တယ်လို့အိုဘားမားကဆိုပါတယ်။ဒီအိုဘားမားကိုပြည်သူ့နိုင်ငံမှာဒီကနေ့အထိလူကြိုက်များနေဆဲပဲဖြစ်ပါတယ်။မက်ခရွန်ရဲ့ပြိုင်ဘက်လက်ရာဆွန်ဝါဒီမရင်းလက်ဖန်ကိုအိုဘားမားကအထင်လေးထောက်ခံပြောဆိုမသွားပေမဲ့လည်းချီကျူးပြောဆိုထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီမရင်းလက်ဖန်ဟာနေဆက်ရေးရနဲ့ပတ်သက်ပြီးအတင်းမဆုံးသူဖြစ်တယ်လို့ပြည်သူ့နိုင်ငံရေးမှာသဘောထားအခိုင်အမာဆုံးသူတစ်ယောက်ဖြစ်တယ်လို့ဧပြီလ21ရက်နေ့က AP သတင်းဌာနနဲ့ဒီတွေ့ဆုံမိန့်မြန်းကမ်းမှာပြောဆိုသွားပါတယ်။ Islamic အစိုးရအချက်ပတ်သမားတွေနဲ့နေဆက်ရေးရကိစ္စရပ်တွေအပေါ်အပြစ်ထက်ဆုံးကြိုက်တွင်မဲ့သူဘသူပဲဖြစ်ဖြစ်ရွေးကောက်ပွဲမှာအောင်မြင်လိမ့်မယ်လို့လည်း Trump ကပြောပါတယ်။ Donald Trump သမ္မတတာဝန်စတင်ထမ်းဆောင်ကလေးက Obama ဟာအမေရိကန်နိုင်ငံရေးမှာဝင်မပါဘဲတိတ်ဆိတ်နေတာဖြစ်ပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်မှုနဲ့တောင်တရုတ်ပင်လယ်မှာလွတ်လပ်စွာဖြတ်သန်းသွားလာခွင့်အခြေခံမှုတွေကိုကန့်ဆွဲထားဖို့အမေရိကန်ကအရှေ့တောင်အရှေ့နိုင်ငံများအပြင်အာဆီယံဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါရဲ့။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေကိုတားဆီးရမှာအာဆီယံနိုင်ငံတွေအနေနဲ့တတန်နဲ့ထွက်ချဖို့အမေရိကန်နိုင်ငံကြီးဝန်ကြီးဖြစ်ပထမဆုံးချင်အာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့ဝါရှင်တန်မှာမနေ့ကတွေ့ဆုံမှာဝန်ကြီးရက်စတီလက်ဆန်ကတိုက်တွန်းလိုက်ကြပါသူဖြင့်ဒေသတွင်းမှာမြောက်ကိုရီးယားရဲ့ဗဏ္ဍာငွေကြေးစည်းစိမ်မှုတွေကိုကန့်သတ်ဖို့တပ်တမန်ဆက်ဆံတွေနည်းနည်းများနည်းအောင်ရှော့ချဖို့မာမိတ်အာဆီယံနိုင်ငံတွေကိုတိုက်တွန်းနေတာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရှိတောင်အရှိုက်ရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကမနေ့တုန်းကတယ်လီဖုန်းနဲ့သတင်းစာရှင်းလင်းပွဲလုပ်ရမှာပြောဆိုပြပါတယ်။ဒါမှသာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးစီစဉ်တွေအတွက်တပ်တမန်နည်းလမ်းတွေနဲ့အကျိုးကျေးဇူးခံစားနေရတာတွေကိုတားဆီးနိုင်လိမ့်မယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံနဲ့အတင်းဝင်ဖြစ်တဲ့အာဆီယံစနိုင်ငံစလုံးဟာမြက်ကိုရီးယားနဲ့တပ်တမန်ဆက်သွယ်ရှိကြပြီးရှစ်နိုင်ငံမှာမြက်ကိုရီးယားကတန်ယုံတွေဖွင့်လှစ်ထားလို့အာဆီယံ၅နိုင်ငံကလည်းမြက်ကိုရီးယားမှာတန်ယုံတွေဖွင့်လှစ်ထားပါတယ်။မြက်ကိုရီးယားရဲ့ရန်လိုလဲလိုလဲတွေ့ကြောင်းအာရှပစိဖိတ်ဒေသတွင်းသာမကကမ္ဘာတဝန်းမှာပါလူကြုံရင်းနဲ့တည်ငြိမ်မှုတွေကိုချိမ့်ချောက်လာနေတဲ့အပေါ်အားလုံးကစိုးရိမ်နေတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေပြောဆိုခဲ့ကြတာပါ။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေချိန်မှာသက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့စီရီးယားတိုးချဲ့တာဆောက်လုပ်ရေးတွေလုပ်တာမြန်မြန်ပိုင်ဆိုင်ကြောင်းပြောဆိုလာမျိုးတွေကိုရင်ဆိုင်ထားဖို့ဝန်ကြီးဒေလဆန်ကတိုက်တွန်းသွားပါတယ်
။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေဆက်မှာဒီနေ့ထိတ်တန့်ရင်ဆိုင်မှုတစ်ခုဖြစ်ပွားတာကြောင့်အရက်သား73ထက်မနည်းသေဆုံးပြီးတော့80ကျော်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းနယ်စပ်ချမန်းမြို့အနီးမှာတကောက်စီးကောက်ယူနေတဲ့အစိုးရအဖွဲ့ကိုအာဖဂန်တပ်သားတွေဘက်ကစတင်ပစ်ခတ်လို့အခုလိုထိတ်တန့်ရင်ဆိုင်မှုဖြစ်ပွားရတာလို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူကပြောပါတယ်။တစ်ဖက်အဖြစ်ရက်ဖို့အခုသဘောတူညီထားကြပြီးတော့ဒီနှစ်ဖက်နယ်စပ်အရာရှိတွေမကြခင်တွေ့ဆုံဆွေးနွေးမယ်လို့ခန့်မှန်းရတဲ့အကြောင်းပါကစ္စတန်စစ်တပ်ပြောခွင့်ရသူကအတည်ပြုပြောပါရယ်။ဒဏ်ရာရသွားတဲ့သူတွေအထက်မှာတကောက်စီးကောက်ယူတဲ့သူတွေကိုလိုက်ပါဆောင်ရှောက်ပေးတဲ့ပါကစ္စတန်စစ်သားအတော်များများလည်းပါဝင်တယ်လို့စစ်တပ်ပြောခွင့်ရသူဗိုလ်ချုပ်ကြီးအစစ်ဖ်ကာဖူဝါကပြောပါရယ်။ဒီထိတ်တန့်ရင်ဆိုင်မှုကြောင့်လူသွားလူလာများတဲ့အာဖဂန်နယ်စပ်ဂိတ်ကိုပိတ်ပစ်လိုက်ရတယ်လို့လည်းသူကပြောပါရယ်။ပါကစ္စတန်ဘက်ကအရက်သား9ဦးထက်မနည်းသေဆုံးပြီးတော့40ကျော်ဒဏ်ရာရတယ်လို့ဆန်နမ်စေယုံဆရာဝန်တွေနဲ့ဒီလုံခြုံရေးအရာရှိတွေက VA ကိုအတည်ပြုပြောဆိုပါတယ်အငင်းပွားမှုတွေပိုက်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ဒီနေဆက်ဒေတာကခီလီလက်ကမန်နဲ့ခီလီဂဟန်ဂျာဂျွာရီမှာတကောက်ဆေးကောက်ယူဖို့ကြိုးစားသူတွေကိုအခက်အခဲဖြစ်အောင်အာဖဂန်နေကြားဆောင်တပ်ကဖန်တီးတာဖြစ်တယ်လို့ဗိုလ်ချုပ်ကြီးကဖွာကပြောပါတယ်ရှင်
မေကန်ပြည်အစမှာကောလိပ်ကျောင်းဝင်ဝင်ရဖို့မမမကန်ကျိုးပန်းခဲ့မှုနဲ့တရုတ်ကျောင်းသားလေးကိုဖမ်းဆီးလိုက်ကြောင်းအမေရိကန်အာဏာပိုင်ကပြောဆိုလိုက်ပါတယ်။ Massachusetts ပြည်နယ် Cambridge မှာရှိတဲ့ Hot နိုင်ငံတကာစီးပွားရေးကျောင်းသူ Yuwang ဟာကောလိပ်ဝင်ဝင်အင်္ဂလိပ်စာရေးခြင်းစစ် TOEFL စာမေးပွဲကိုလူစားထုတ်ပြည်ဆိုပေးခဲ့တဲ့အကြောင်း Boston မြို့ကအစိုးရရှေ့နေရုံကပြောဆိုခဲ့တာပါ။သူစာပြည်ဆိုပေးခဲ့တဲ့ TOEFL ရလဒ်တွင်နဲ့ရှီကွန်ချန်အသက်24နှစ်၊လေယီဟွန်အသက်21နှစ်နဲ့ရှောင်းမင်ချန်အသက်21နှစ်တို့ဟာ North Eastern Texas တို့ Pennsylvania ပြည်နယ် Texas နဲ့ Arizona ပြည်နယ် Texas တွေကိုဝင်ဝင်ရရှိခဲ့ကြောင်းလဲကြာသပတေးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့၃စလုံးဟာ College ဝင်ငွေ TOEFL အောင်မတ်မရခဲ့တဲ့အတွက်အသက်25နှစ်အရွယ်ကျောင်းသူဝန်ကိုဒေါ်လာ5000လောက်ဒေါ်လာ9000လောက်ပေးပြီးလူစားပြည်စုခိုင်းခဲ့တာလို့လည်းတရားရုံးထောက်ထားတွေကိုကိုးကားပြီးရိုက်တာသတင်းကဖော်ပြပါရယ်။ကောလိပ်ကျောင်းဝင်ခွင့်ရခဲ့တဲ့အတွက်အမေရိကန်နိုင်ငံယာယီဝန်ကြီးဌာနကကျောင်းသားဗီဇာသူတို့အလုံးကိုထုတ်ပေးထားတာပါ။ဖန်ဆီခံထားသူကျောင်းသား၄ယောက်စလုံးကိုတော့လူမှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့အရေးယူထားပြီးအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံး၅နှစ်ထက်မပိုတဲ့ထောင်ဒဏ်ဖြစ်စေအနည်းဆုံးဒေါ်လာ2သိန်းခွဲဒဏ်ငွေဖြစ်စေအပြစ်ပေးနိုင်တယ်လို့လည်းအစိုးရရှိနေရုံကြေညာချက်ကဖော်ပြထားပါရယ်။2015ခုနှစ်မှာတုန်းကလည်းစာမေးပွဲအစားထိုးပြည်စုခိုင်းတဲ့အမှုနဲ့တရုတ်နိုင်ငံသား15ယောက်ကိုအမေရိကန်တရားရေးဌာနကအရေးယူခဲ့ပူပါရယ်
။အိန္ဒိယနိုင်ငံနယူးဒေလီမြို့မှာလူငယ်တဲ့၄နှစ်ခွဲကအသက်23နှစ်အရွယ်ကျောင်းသူတူကိုအုပ်စုလိုက်မရင်းကျင်ရမှာပါဝင်သူလူ3ဦးတော့ဒီအိန္ဒိယအမျိုးဆုံးတရားရုံးကတည်ထောင်ဆမ်းလိုက်ပါရယ်။ဒီလိုဒီမတရားပြုကျင်ရမှာလူမဆန်စွာတိုက်ခိုက်ခဲ့တာကြောင့်အဲ့ဒီကျောင်းသူတည်ဆုံခဲ့ရတာပါ။အဲ့ဒီအမှုကြောင့်လူလူချားမှာဒေါသထွက်ခဲ့ကြသလိုအိန္ဒိယမှာအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေကိုလည်းကမ္ဘာတဝက်ကအယုံဆိုင်လာခဲ့ပါရယ်။ဒီကနေ့အဲ့ဒီဆုံးဖြတ်ချက်ထွက်လာတဲ့အချိန်မှာလူတွေပြည့်ကျက်နေတဲ့တရားရုံးအတွင်းမှာလက်ခုပ်တံဩဘာတံတွေထွက်ပေါ်လာတယ်လို့သိဆုံးသွားတဲ့ကျောင်းသူလေးရဲ့အမိမျက်ရည်တွေစီးကျလာနေတာကိုလည်းတွေ့ရပါရဲ့ရှင
်။ကိုအောင်လုံးနဲ့မက်ခင်ပြူထွေးတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ကျောင်းကိုတင်ဆက်ပေးကြပါမယ်။ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်နောက်ဆုံးခီးတစ်ထောက်အဖြစ်ဗြိတိန်နိုင်ငံကိုရောက်ရှိနေပြီးတော့ဒီကနေ့မှဗြိတိန်ပြည်မကြီးအင်ရှိမင်းသားတို့နဲ့တွေ့ဆုံခဲ့တယ်လို့ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson နဲ့လည်းညနေပိုင်းမှာတွေ့ဆုံမှုရှိပါတယ်။သတင်းတပတ်နီးပါးကြောင်ဗြိတိန်ခီးစဉ်အတွင်းမှာတော့ဗြိတိန်လွှတ်တော်နဲ့အစိုးရဘိုင်းကတာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အပြင်လန်ဒန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့လန်ဒန်ခီးစဉ်နဲ့ပတ်သက်ပြီးတော့စုံစမ်းမေးမြန်းထားတဲ့မက်ခင်ပြူထွေးကတင်ပြပေးပါလိမ့်မယ်။
အဓိကကြတာရင်းတွေကဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်ရှိလာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာတော့ဗြိတိန်ဘုရင်မကြီးအဲလီဇဘက်နဲ့တွေ့ဆုံတယ်လို့အရှေ့မင်းသားချားစ်နဲ့လည်းတရားတွေ့ဆုံခဲ့ပါတယ်။ဒီနေ့ညနေပိုင်းမှာတော့ဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့တွေ့ဆုံမှာပါ။ဒီတွေ့ဆုံမှုအထွန်းမှာတော့နိုင်ငံခြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စတွေကိုအလေးပေးဆွေးနွေးနိုင်တယ်လို့ဗြိတိန်ခြေဆိုင်မြမရေးလှုပ်ရှားမှုအဖွဲ့ Bauer Campaign UK ညွှန်ကြားရေးမှူး Mark Farmana ကပြောပါတယ်။
I think there will be a discussion on sort of the economic issues, and we've seen, a big focus in the
စီဝါရေးဆိုင်ရာကိစ္စတွေအဓိကဆွေးနွေးနိုင်ွယ်ရှိပါတယ်အထူးသဖြင့်စွမ်းအင်နဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးကိစ္စတွေမှာ NLD အစိုးရရဲ့အသုံးစရိတ်ဘတ်ဂျက်ရထားမှုတွေနဲ့ပတ်သက်လို့ပါ NLD အစိုးရအနေနဲ့ပညာရေးနဲ့ကျန်းမာရေးအသုံးစရိတ်ထက်လန်ဒရာသစ်တွေအခြေခံအဆောက်အုံတည်ဆောက်မှုတွေကိုဦးစားပေးထားတယ်လို့ဗြိတိန်အစိုးရအနေနဲ့ကလည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအကြံပေးပူးပေါင်းပါဝင်တာတွေရှိနေတော့ဒီလိုစီမံကိန်းတွေလုပ်ငန်းတွေမှာဗြိတိန်ကုမ္ပဏီတွေဘယ်လိုနေရာကနေပါဝင်နိုင်မလဲဆိုတာကိုဆွေးနွေးနိုင်ပါတယ်
ဗြိတိန်စုရကမြန်မာနိုင်ငံကိုပေးနေတဲ့အကူအညီအထောက်အပံ့ကိစ္စတွေနဲ့မြန်မာနိုင်ငံကြီးကြီးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့လဲဆွေးနွေးနိုင်ပွဲရှိတယ်လို့လူခွေရေးဆိုင်ရာဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့လဲတကယ်ချားရေးဝေကြီးချုပ်စင်ဆွေးနွေးနိုင်ပွဲရှိတယ်လို့မတ်ဖာမနာကပြောပါတယ
် The British government has also supported the Human Rights Council resolution
ကုလသမဂ္ဂဦးဆောင်တဲ့အချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းသွားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချခဲ့ကြပြီးမြန်မာအစိုးရအနေနဲ့ဒီအပေါ်မှာပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းရမှာဗြိတိန်နိုင်ငံလည်းပါဝင်ပါတယ်။ဒါကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဝန်ကြီး Boris Johnson နဲ့ဆွေးနွေးနိုင်ပါတယ်
။အခုခီးစစ်အတွင်းမှာတော့ဗြိတိန်လွှတ်တော်နဲ့အစိုးရဘက်ကတာဝန်ရှိသူတွေနဲ့လည်းထောက်ဆန်းစုကြည်တွေ့ဆုံအောင်ပါပါ။ဒီလရှိရတင်းလာနေကြရတော့လန်ဒန်မြို့တော်ရဲ့အထက်ကရဂုဏ်သူဆောင်စုတစ်ခုဖြစ်တဲ့ Freedom of the City of London စုကိုထောက်ဆန်းစုကြည်လက်ခံရယူမှာပါ။အဲ့တော့မြန်မာနိုင်ငံကိုပြန်လည်မထွက်ခွာခဲ့ဒီလ9ရက်နေ့မှာတော့မြန်မာတန်ယုံမိသားစုတွေနောက်လန်ဒန်ရောက်မြန်မာမိသားစုတွေနဲ့လည်းထောက်ဆန်းစုကြည်တွေ့ဆုံမှုရှိတဲ့အကြောင်းဒီလန်ဒန်မြန်မာတန်ယုံတာဝန်ရှိပုဂ္ဂိုလ်တဦးဖြစ်တဲ့ဦးသက်ထွအောင်ကပြောပါရစေ
။အဲ့ဒါကတော့အကြမ်းင်းတော့ကျွန်တော်တို့သိထားပါတယ်ဆိုမြန်မာတန်ယုံနဲ့တွေ့ဖို့ဆိုတော့ဒီသိထားတယ်မြန်မာတန်ယုံနဲ့တွေ့ရမယ်တန်ယုံမိသားစုနဲ့တွေ့မယ်ဆိုတော့ အဲ့လောက်ကလေးပဲကျွန်တော်တို့သိတယ်ခင်ဗျအဲမြန်မာတိုင်းဝိုင်းနဲ့လည်းလို့ပေါ့ဟိုဟိုနေရာကောင်းဆန်းမဖြစ်တော့ဟိုရွှေဒီရွှေနေလို့ပေါ့လေအဲသူကခုဟိုစိတ်ကောင်းစလာရဲ့ဟိုရင်းပေါ်မူတည်ပြီးတော့အဲ့ဒါသိကြမသိဘူးခင်ဗျဟုတ်ကဲ့တွေ့ဖို့အစီအစဉ်တော့ရှိပါတယ်ခင်ဗျတွေ့မှာပါခင်ဗျဟုတ်ကဲ့ဟုတ်ကဲ့
ဒီတွေ့ဆုံပဲအစီအစဉ်နဲ့ပတ်သက်လို့ဗြိတိန်ရောက်မြန်မာတိုင်းဝိုင်းတွေကြောင့်ပါဝေဖန်မှုတွေလည်းရှိနေပါတယ်မြန်မာတန်ယုံတဲ့နီးစပ်ရာပုံကိုယ်တွေသာဖိတ်ကြားခဲ့ရပြီးတချိန်ကတော့ဆန်းစုကြည်လွတ်မြောက်ရေးဆောင်ရွက်ခဲ့ကြသူတွေဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကိုတော့ဘေးဖယ်ထားတယ်လို့ဆိုပြီးဝေဖန်နေကြတာပါ။ဝါရီတတမန်ဟောင်းတို့ဦးဖြစ်တဲ့ဥက္ကမောင်ကြီးကတော့အခုလိုပြောပါရယ်
။ဟိုအငယ်တို့ဒီဒီမိုကရေစီလုပ်တဲ့ဟိုစတော့ကဒီမိုကရေစီတောင်းဆိုတဲ့လူတယောက်မှမပေါ်ဘူးတယောက်မှသူတို့မဖိတ်ဘူး။သာမတ်ကြီးကအကုန်လုံးသူတို့ကဖောက်ရီဆရာဝန်နေပါလေ။ဘာလို့အစင်လာဝင်ထွက်ပြီးတော့နေတဲ့လူတွေသူတို့လူ၃အောင်ဖိတ်ထားတယ်ပြောတယ်။ဟိုတနေ့ကလူတရာဟိုတော့သူကလူတရားလောက်ပဲတွေ့ပဲဆိုတော့ဟိုတဲ့အဲသာမတ်ကပြောပြီးတော့သူ့လူတွေကဟိုလူ၃00လောက်ရှိတာပေါ့ဟိုတယ်ထုမှသူတို့လုံမယ်ဆိုပြီးစီစီလုပ်တယ်တဲ့ဆိုတော့အားကြီးသေးတယ်ကျွန်တော်တို့ဟိုပထမတစ်ခါလုံတော့ဒီမှာပတိစီယာထိန်နေလို့ဟိုဇာကနာတို့ဘာတို့လာပြီးလုံကြတာဆိုတော့အဲဒီတော့ဆိုလူထောင်နဲ့လာတာဟဲ့လားလူနဲ့တောင်းတုံးတောင်းလို့လာတာတော့သူတို့ဒီအင်္ဂလိပ်တရားစုတွေအခုဒီမိုကရေစီရာဇဝင်တရားဥပဒေမပေါ်ဘူး
ထောင်ဆန်းစုကြည်ရဲ့အခုခီးစင်မှာအရေးခီးစင်တွေတုန်းကလို့သူ့ကိုတောက်တော့ဖျက်ဖျက်ချူဆိုခဲ့ကြတဲ့သူတွေနှဲပါသွားတာတွေ့ရတယ်လို့သူ့ကိုစက်ကျင်ဆမပြဖို့စီစဉ်သူတွေလည်းရှိနေပါတယ်ဒီတစ်ခါတော့ဆန်းစုကြည်ရဲ့ဗြိတိန်ခီးစင်ကတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အဖြစ်နဲ့ဒုတိယအကြိမ်လာရောက်တာဖြစ်ပါတယ်ဒီဗြိတိန်ခီးစင်မတိုင်ခင်အီတလီနိုင်ငံကိုတွားရောက်ခဲ့တာမှာတော့ထောင်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်နောက်နိုင်ငံခြားရေးဝန်ကြီးပုတ်ဟန်ပီဂျီတို့နဲ့လည်းတရားစီတွေ့ဆုံခဲ့တဲ့အပြင်အီတလီအထက်လွှတ်တော်မှလည်းမေးခွန်းပြောကြားခဲ့ပါတယ်။ဥရောပခီးစင်ပထမတစ်ထောက်ဖြစ်တဲ့ဘယ်လ်ဂျီယံနိုင်ငံခီးစင်အတွင်းမှာတော့ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဟာရီနီဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင် EU တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဘယ်လ်ဂျီယံဘုရင်ဖီလစ်နဲ့လည်းတရားတွေ့ဆုံခဲ့ပါသေးတယ်ရှင်။သောရရှင်များရှင်ဒိုးဆက်ရှိဦးဆောင်တဲ့ LED အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့ကမ္ဘာပြေပေါ်ရေးယူပိတ်ဆို့မှုတွေအားလုံးလျော့ကျသွားတယ်ဆိုပေမဲ့မြန်မာငွေကြေးရေးရခိုင်ရေးစတာတွေနဲ့ပတ်သက်လို့တော့ဖိအားတွေရင်ဆိုင်နေရဆဲပါဒိုးဆက်စုကြည်ဟာဆိုရင်လည်းပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခီးစဉ်နောက်မကြာခင်ဆိုရင်တရုတ်ခီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြန်မာအစိုးရကိုစားအထူးကဆောင်ရွက်နေသူဖြစ်ပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆက်ရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမည်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက babies@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့0932312554ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့သောတာရှင်တွေကိုဆီခေါ်ပါတယ်ရှင်။သောတာရှင်တွေနေစနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ထားရတဲ့လိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့အမေရိကန်ပြည်အောင်စုကပေးတဲ့ Fulbright ပညာတော်သင်အစီအစဉ်အကြောင်းကိုအမေရိကန်သမ္မတကြီးနဲ့တည်ထောင်တွေ့ဆုံမေးမြန်းခဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်အောင်စုရဲ့ Fulbright ပညာတော်သင်အစီအစဉ်ဟာနှစ်နိုင်ငံကြားလူထုချင်းဆက်ဆံရေးကိုအားပေးတဲ့အစီအစဉ်တစ်ခုဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးကိုအထောက်အကူဖြစ်စေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီး Scott Marcier ကပြောပါရယ်။ဆက်သွယ်ပေးနေကြကရန်ကုန်မြို့အမေရိကန်သမ္မတကြီးနေအိမ်မှာကျင်းပတဲ့ Fulbright အစီအစဉ်ကိုမြန်မာနိုင်ငံမှာအကောင့်ထည့်ဖော်လာတာနှစ်90ပြည့်အထိမ်းအမှတ်အခမ်းအနားတစ်ခုမတိုင်ခင်မှာပဲသမ္မတကြီးနဲ့တီးခြားတွေ့ဆုံမေးမြန်းခဲ့မှာ Mr. Scott Marcier ကအဲ့လိုပြောတော်လာပါ။ကိုကျော်သိန်းကတွေ့ဆုံမေးမြန်းထားပါရယ်ရှင်။
တွေ့ဆုံမေးမြန်းခွင့်ပြုတာကျေးဇူးတင်ပါတယ်သမ္မတကြီးခင်ဗျာ။ Fulbright ပညာသင်အစီအစဉ်ကိုလှုပ်လာတာအခုဆိုရင်နှစ်အတော်ကြာပါပြီ။ဒီအစီအစဉ်ကနေဘယ်လိုမျိုးအကောင်းဆုံးအကျိုးကျေးဇူးတွေများရပြီးပါပြီလဲခင်ဗျာ။
Well, the great thing about Fulbright is that we're now celebrating our 70th anniversary of Fulbright, which happens also to be on.
အခုဆိုရင် Fulbright season ကိုမြန်မာပြည်မှာလှုပ်လာတာနှစ်90ပြည့်တော့ပါပြီ။ဒါ့အပြင်ဒီနှစ်မှာ American မြန်မာဆက်ဆံရေးနှစ်90ပြည့်တဲ့အချိန်လည်းဖြစ်ပါတယ်။ Fulbright season ကတကယ်ကောင်းမွန်တဲ့ရလဒ်နှစ်ခုကိုပေးပါတယ်။တစ်ခုကမြန်မာနဲ့ American ကျောင်းသားတွေနဲ့ပညာရှင်တွေနှစ်နိုင်ငံဖလှယ်ပြီးတော့အပြန်အလှန်တင်ယူလုပ်ကိုင်နိုင်မယ့်အခွင့်အလမ်းကိုပေးပါတယ်။သူတို့ရဲ့စွမ်းရည်တွေအတိတုဒ္ဒတွေကိုဖြည့်ဆည်းခွင့်ရပါတယ်ဒါကတိတ်ကိုအရေးကြီးပါတယ်ဒုတိယတစ်ခုကတော့လူတို့အချင်းချင်းဆက်ဆံရေးအပေါ်မှာအခြေခံတဲ့နှစ်နိုင်ငံဆက်ဆံရေးကိုတိစောက်ပေးပါတယ်ဒီစီဇန်ဟာလူတို့ပေါ်ဆက်ဆံရေးကိုအခြေပြုတဲ့ တကယ်စံနမူနာအစီအစဉ်တစ်ခုသာမကတကယ်နီလန်ကောင်တစ်ခုနဲ့စွမ်းရည်ကိုတိဆောက်တဲ့အစီအစဉ်ဖြစ်ပါတယ
်စီစဉ်ကိုလှုပ်လာတာနှစ်အတော်ကြာလာပြီဖြစ်တာနဲ့အမျှဒီအစီအစဉ်မှာပါဝင်ခဲ့သူတွေလက်ရှိပါဝင်နေသူတွေမကြခင်မှာပါဝင်ကြတော့မယ့်သူတွေရှိပါတယ်ဆိုတော့အနာဂတ်မှာမြန်မာကျောင်းသားတွေအတွက်ဒီအစီအစဉ်ကိုပိုပြီးတိုးချဲ့ဖို့များရှိပါသလားခင်ဗျ
Yeah, well, we're going to continue the Fulbright program. The numbers every year might vary a little bit, but we don't have only Fulbright. We also
Fulbright season ကိုဆက်ပြီးတော့လှုပ်သွားပါမယ်။နှစ်စဉ်အရေးအတွက်ကတော့အနည်းငယ်အပြောင်းလဲရှိနိုင်ပါတယ်။ကျွန်တော်တို့မှာ Fulbright season တစ်ခုတည်းမဟုတ်ပါဘူး။ Humphrey season လည်းရှိပါတယ်။ဒီနှစ်ဆိုရင် Humphrey season နဲ့ကျောင်းသား2ယောက်သွားဖို့ရှိပါတယ်။ဒါပေမဲ့တိတ်ကိုအားရစရာကောင်းတာကရေဒူကာလအနေနဲ့အပြန်အလှန်ဖလှယ်တဲ့တခြား season တွေရှိနေတာပါ။အခုလက်ရှိမှာကိုပဲ Federal စနစ်အကြောင်းလေ့လာဖို့မြန်မာနိုင်ငံကလူပုဂ္ဂိုလ်15ဦးအမေရိကမှာရောက်နေပါတယ်။နောက်ပြီးတော့ကျွန်တော်တို့အားပေးနေတဲ့အဓိကကိစ္စတစ်ခုကတော့တက္ကသိုလ်ချင်းဆက်ဆံရေးကိုအားပေးမြင့်တင်ဖို့ပါ။ဒါကသုတေသနတွေအတူလုပ်ဖို့ကျောင်းသားတွေဖလှယ်ဖို့အခွင့်အလမ်းတွေကိုရစေပါတယ်။နောက်ထပ်အားရစရာကိစ္စတစ်ခုကတော့ငြိမ်းချမ်းရေးလှုပ်အားပေး Peace Corps အစီအစဉ်ပါ။ဒါကမတူကွဲပြားတဲ့အစီအစဉ်တစ်ခုဖြစ်ပေမဲ့လူလူချင်းဆက်သွယ်တဲ့အစီအစဉ်တစ်ခုပါပဲ။ဆိုတော့ခြုံပြောရရင်လူလူချင်းဆက်ဆံရေးကိုတကယ်ပဲတိုးချက်နေပါတယ်။
ဒီစီစဉ်ကိုစိတ်ဝင်စားပြီးတော့ပါဝင်ခြင်းသူတွေအတွက်တန်မတ်ကြီးရဲ့အမှားစကားကဘာများဖြစ်ပါမလဲ
Well the Fulbright is really our premier program and something we love it's a great program it gives an opportunity for me
Fulbright ဟာကျွန်တော်တို့ရဲ့တကယ်ပထမဆုံးအစီအစဉ်ဖြစ်ပြီးတော့ကျွန်တော်တို့တိတ်ကြိုက်တဲ့အစီအစဉ်တစ်ခုပါဒီကနေမြန်မာကျောင်းသားတွေအမေရိကန်မှာနှစ်နှစ်အထိအသင့်မြင့်ပညာတွေသင်ယူခွင့်ရပါတယ်ဒါဟာဒီဂရီပေးတဲ့အစီအစဉ်တစ်ခုပါတိတ်ပြီးတော့အသုံးဝင်ပါတယ်တန်ဆန်မှုတော့ကြီးပါတယ်ဒါပေမဲ့အားလုံးအတွက်ဖွင့်ထားတာပါစေဝန်စားသူတွေကျွန်တော်တို့ကိုဆက်သွယ်ဖို့အခွင့်အလမ်းတွေကိုရအောင်ယူဖို့ကျွန်တော်တို့ကအားပေးပါတယ်
။ဗမာထပ်ပြီးတော့ဖြစ်ဆွတ်ပြောခြင်းပါသေးလဲခင်ဗျာ
I just said this is part of what we're really excited about. The relationship between our countries is really growing. There's a lot of friendship, a lot of
ဒါဟာကျွန်တော်တို့ကျင်းတဲ့အားရတဲ့ကိစ္စတစ်ခုပါ။ကျွန်တော်တို့နိုင်ငံအကြားမှာဆက်ဆံရေးကတကယ်ပဲတိုးတက်နေပါတယ်။ချစ်ကြည်ရင်းနှီးနှွေးထွေးမှုအပြည့်ရှိပါတယ်။ဒီလိုအစီအစဉ်မျိုးကအဲ့ဒီဆက်ဆံရေးကိုအားဖြည့်ပေးနိုင်ပါတယ်။ဒါ့အပြင်မြန်မာအဖွံ့ဖြိုးတိုးတက်ရေးအတွက်အကျိုးရှိတယ်လို့လည်းကျွန်တော်ထင်ပါတယ်။အပြင်းထန်လေလာအတိတုဒ္ဒကြွချင်းမှုတွေအများပြဖြည့်ပြီးတော့နှစ်နှစ်ပြီးတဲ့နောက်ပြန်လာကြတဲ့အခါနိုင်ငံကိုအလုတ်ကျွေးပြုနိုင်ကြပါလေ
။တမတ်ကြီးကိုကိုကျော်သိန်းကတွေ့ဆုံမေးမြန်းထားတာပါ။တစ်စစ်ထဲမှာပဲဒီ Fulbright season ကနေလက်တွေ့အကျိုးခံစားရသူတွေရဲ့ပြောကြားချက်တွေကိုကြားကြရမှာပါ။အမေရိကန်ပြည်အောင်စုကပေးတဲ့ Fulbright ပညာတော်သင် season ကနေနိုင်ငံတကာကကျောင်းသားတွေနဲ့ထိတွေ့ဆက်ဆံရပြီးတော့နားလည်မှုတိဆောက်ရတဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံမှာပြန်ပြီးတော့အသုံးချလှုပ်ဆောင်နိုင်တာကြောင့်အကျိုးရှိတဲ့အကြောင်းကို Fulbright ပညာတော်သင်ဆူရှာဘူးသူတွေကပြောကြပါရစေ။ဒါပြင်ဩစတြေးလျတက္ကသိုလ်တစ်ခုကနေမြန်မာနိုင်ငံမှာသုတေသနလုပ်နေတဲ့အမေရိကန်နိုင်ငံသူ Fulbright ပညာတော်သင်တဦးကလည်းသူ့ရဲ့ခံစားချက်တွေးချုံတချို့ကိုမျှဝေပေးပါတယ်။2017ခုနှစ်တုန်းက Fulbright season နဲ့ Western Michigan တက္ကသိုလ်မှာနိုင်ငံရေးသိပ္ပံဘာသာရပ်ကိုနှစ်နှစ်နီးပါးကြာအောင်လေ့လာခဲ့ပြီးတော့အခုခါမှာတော့ပြည်သူ့လွှတ်တော်နိုင်ငံတကာစစ်ဆင်ရေးကော်မတီဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဦးစောသိန်းကအခုလိုစပြီးတော့ပြောပြပါတယ်
။ကျွန်တော်ကနိုင်ငံတကာကျောင်းသားတွေနဲ့ရင်းနှီးတယ်နိုင်ငံရဲ့ကျောင်းသားတွေတောင်းတောက်ဒီနားလည်မှုရှိတယ်ဒီဟိုတောင်းတောက်ကူညီတယ်အဲ့ပြိုင်နေမှာပဲကျွန်တော်တို့ဒီကျောင်းရဲ့မူပါလဲဒီနိုင်ငံကသူတို့ကဘယ်တော့မှ foreign student ဆိုမခေါ်ဘူး foreign student ခေါ်ရင်သူကရိုင်းတယ်လို့ပြောတယ်သူက international student လို့ခေါ်တယ်အဲ့လိုခေါ်ပြီးတော့ကျွန်တော်တို့ဒီတောင်းတောက်ခီးသွားတာတို့ကျွန်တော်ခီးရလဲဟိုမှာ Washington DC လို့ဝေးဝေးသွားတာရှိတယ်ကျွန်တော်ရှီကာဂိုလိုနီးနီးသွားတာရှိတယ်ခီးရလဲမကြာခဏထွက်တဲ့တော့အဲ့ဒီ interpersonal skill နဲ့နောက်ပြီးဒီ international spirit ပေါ့ဒါကိုကျွန်တော်ကဒီခံစားသိရှိနားလည်လာတယ်ပေါ့ဒီနားလည်လာတဲ့အတွက်ကျွန်တော်နိုင်ငံကိုပြန်လာပြီးတော့ဒီ2015မှာကျွန်တော်ဒီရွေးကောက်ပွဲကျွန်တော်ဝင်လာတဲ့အခါကျတော့ကျွန်တော်ခေါင်းဆောင်ရဲ့ဒီမှားကြချက်ဖြစ်တဲ့အမျိုးသားယဉ်ကျေးစီမှုဆိုတာဒီ international spirit နဲ့ပိတ်ပြီးတော့မကွာဘူးပေါ့ကျွန်တော်တယောက်တယောက်မတူတာရှိပြီးတယောက်နားလည်အောင်ဒီစကားပြောဆိုပြီးတော့ညှိယူမယ်နောက်ပြီးတော့လည်းတယောက်တယောက်ကဟိုကဘာကြီးတစ်ခုထဲမှာနေတဲ့အတွက်တယောက်တယောက်ညီကောင်မောင်နှမတွေဖြစ်တဲ့ဆိုတဲ့စိတ်ကကျွန်တော်မြန်မာပြန်ရောက်တော့လဲကျွန်တော်တနိုင်ငံသားမှနေတဲ့အတွက်အလုံးဝညီကောင်မောင်နှမတွေဖြစ်တဲ့ဆိုတဲ့စိတ်ကကျွန်တော်လွန်လင်းတကူခံစားလို့ရပါတယ်ခင
်ဗျလက်ရှိမှာဩစတြေးလျနိုင်ငံတက်စ်မေးနီးယားတက်တို့ကနေမြန်မာနိုင်ငံမှာသုတေသနလုပ်နေသူဒေါက်တာမတ်သစ်စာခေါ်ဒေါက်တာဂျေးလင်ရောဘတ်စ်ကလည်းသူ့အတွေ့အကြုံကိုခုလိုပြောပြပါတယ်
။ဟုတ်ဟိုဟာခံစားမှုအမျိုးမျိုးရှိတယ်အများကြီးရှိတယ်။ဘာဖြစ်လဲဆိုတော့ဒီမှာပထမဆုံးရောက်တုန်းကဒီအရင်ကရှိတဲ့အစိုးရရှိသေးတယ်ဟိုတော့ကဒီလူစိတ်ထဲမှာရှိတဲ့ရှိတဲ့ဟာပြောလို့မရဘူးဒီအခုရတာဆိုရင်မတူတာအများကြီးရှိတယ်ဒါမဲ့ ဘယ်လိုပြောမလဲ reform ဘယ်လိုပြောမလဲမသိဘူ
းပြင်ပြောင်းလေးရ
ှိဟုတ်ပြုတ်ပြင်ပြောင်းလေးရာရှိပြီးရှိပေမဲ့အမျိုးမျိုးပြဿနာတွေပေါ်လာတယ်အဲ့ဒါနဲ့ဟို taxi ဆရာအနေနဲ့သူတို့ဝင်ဝဲရဖို့ခက်တယ်မဟုတ်ရင်ဒီ land based ဆိုင်တွေကသူတို့เอ๊ะ I forgot reform again ပြုတ်ပြင်ပြောင်းလဲရရှိပေမဲ့သူတို့အခြေအနေတိတ်မကောင်းဘူးအဲ့ဒီဟာဒီမှာဝင်နေတယ်
2012ကနေ2015အထိဝါရှင်တန်တက္ကသိုလ်မှာတက်ပြီးတော့ကျန်းမာရေးဆိုင်ရာစီမံခန့်ခွဲမှုမဟာဘွဲ့ရခဲ့သူဒေါက်တာမျိုးမြင့်အောင်ကလည်း VOA ကိုခုလိုပြောပြထားပါဗျ
။ကျွန်တော်တို့စပြီးတော့ apply လုပ်တဲ့အချိန်တုန်းက2012ခုနှစ်ဝင်းညွန့်တုန်းကဆိုလေတော်တော်လေးခက်ခဲခဲခဲလုပ်ရပါတယ်။ကျွန်တော်တို့ online ကတက်ဖြည့်တာအစစာရွက် print ထုတ်ပြီးတော့ form တွေဖြည့်ပြီးတင်ရတာအစတော်တော်ကြီးသေးတာကျွန်တော်တို့လုပ်ခဲ့ရပါတယ်။ဒါပေမဲ့အခုချိန်ကတော့ခက်ကလည်းဒီမိနစ်3 4 5လုံး5နှစ်အတွင်းမှာတော်တော်လေးအပြောင်းလဲဖြစ်လာတော့အရင်ကထက်လဲ information ကိုကျွန်တော်တို့ပို့ပြီးလလန်းမိလာတယ်ပို့ပြီးတော့လဲလူငယ်တွေကပို့တော်လာတဲ့သဘောရှိတယ်ဒါကြောင့်ဟိုစ조사မယ်ဆိုရင်ရလဲရနိုင်ပါတယ်တကယ်လို့ဟိုတစ်ချိန်စ조사လို့မရရင်လဲအားမလျှော့လိုက်ပါနဲ့နှစ်ချိန်3ချိန်4ချိန်စ조사ပြီးပါရသွားပြီဆိုရင်လဲဒါတကယ်ကို life changing experience ပေါ့နော်ကျွန်တော်တို့အတွက်တော့တကယ်ကို eye opening experience ဖြစ်ပါတယ်တခါမှလဲအပြင်းမရောက်ဘူးဟိုကိုယ်နိုင်ငံမှာဖြစ်တဲ့ခါကတော့ဝလုံးကောင်းထဲမှာလာတာတယ်လို့မျိုးကျွန်တော်တို့ဖားတငယ်လို့မျိုးပေါ့နော်ကိုကကိုတော့ကျွန်တော်တို့ဟုတ်လာပြီးရမ်းထင်ပါတယ်ဒါပေမဲ့သူများဖွံ့ဖြိုးတဲ့နိုင်ငံရောက်သွားတဲ့အခါကျတော့အဒီးတဲ့အများကြီးလို့ဖို့လိုပါသေးလားငါတော်တော်နောက်ကျပါလားဆိုတာကိုဟိုသိရတဲ့အတွက်ကြောင့်တစ်ဖက်မှာလည်းကျွန်တော်အားငယ်သေးဖြစ်သလိုတစ်ဖက်ကလည်းဒီလိုရလာတဲ့ပညာနဲ့အကောင်းဆုံးဖြစ်အောင်ပြန်လုပ်မယ်ဆိုတဲ့အားတက်တဲ့စိတ်အားဝင်တဲ့စိတ်ဖြစ်အောင်လည်းလုပ်ပေးနိုင်တဲ့ program experience ဖြစ်တဲ့အတွက်ကြောင့်မလို့ရအောင်ကြိုးစားပါရရင်လည်းကိုဘဝအတွက်အကျိုးရှိဆုံးဖြစ်ပါလိမ့်မယ်ဆိုတာကိုကျွန်တော်ကအိုအမခံရပါတယ်ခင်ဗ
ျဒီ Fulbright အစီအစဉ်ကကျောင်းသားတွေရဲ့ပြောကြားချက်တွေကိုနားဆင်ကြကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ဘကိုးမျိုးကဓာတ်ထုတ်မှုအကြောင်းကိုတင်ဆက်ပေးကြပါတယ်ဘကိုးမျိုးပေါ်မှာမေလ၄ရက်နေ့တုန်းကလမ်းပေါ်ကလူငယ်တွေကိုစိုက်ကယ်စီးလာတဲ့မျက်နှာဖုံးဆွတ်ထားတဲ့လူ၁၀ယောက်ကဓာတ်နဲ့ထိုးခဲ့ပါတယ်လူငယ်တယောက်သေဆုံးပြီးတော့တခြားသူတွေလည်းဒဏ်ရာရခဲ့တယ်လို့သိရပါတယ်တိုက်ခိုက်ခဲ့သူတချို့ကိုဖမ်းမိထားပြီးတော့စစ်ဆေးနေစေဖြစ်တယ်လို့လည်းသိရပါတယ်ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ
်ဘကိုးတိုင်းဘကိုးမျိုးပေါ်မှာစိုက်ကယ်တွေစီးလာတဲ့လူအုပ်စုတွေကလမ်းပေါ်မှာရှိတဲ့လူတွေကိုဓားနဲ့လိုက်ထိုးတာပြင်စိုက်ကယ်မီးရှို့တာတွေလုပ်ခဲ့တဲ့အတွက်လူတဦးသေဆုံးသွားခဲ့တာပါ။ပဲခူးမြို့ပေါ်မှာစာသာပရိညာကဖြစ်ပွားခဲ့တဲ့မျက်နှာဖုံးဆွတ်ထားတဲ့လူအုပ်စုနဲ့ပတ်သက်လို့မြို့ကတဦးကအခုလိုပြောပြပါဗျာ။အဲ
့ဒါလေးပြကန်လားမလေးပြကန်အချိန်မှဖြစ်တာလေ။ဟောမျက်နှာဖုံးဆွတ်တဲ့အနီရောင်မျက်နှာဖုံးဆွတ်တဲ့လူကကောင်းတောင်လုပ်ပြီးတော့ကျန်တဲ့ဆိုင်ငယ်လေးကြီးပေါ့မျက်နှာဖုံးနဲ့ဆွတ်ထားတဲ့လူငယ်လေးတွေပေါ့နော်သူတို့အဲ့မှာကြတာဒီရောထိုင်နေတဲ့ကြတာဒီတဲ့ကောင်လေးတွေကိုထိုးတယ်နောက်လမ်းသွားလမ်းလာပေါ့နော်အဲ့ဒါဟိုနေတဲ့ဆိုင်ငယ်ကိုမိဆိုတာဟုတ်တယ်မအခုမိတော့မိသွားပါပြီမိသွားပြီ
ဟုတ်လား
ပြင်ရောက်တော့ပဲလို့နေတာဟုတ
်ဒီဖြစ်ရဲ့ကြောင့်လူတဦးသေဆုံးသွားခဲ့ပြီးတချို့လည်းဒဏ်ရာတွေရခဲ့တယ်ဆိုပြီးပြောပြပါဗျာ
အဲ့တော့တုံးနယ်လေးရိုက်တယ်ဒါနဲ့လည်းထိုးရပေါ့နော်အဲ့လိုမျိုးအဲဟိုအခုအဲ့ရဆေးရုံတင်လာတဲ့ကြောက်တော့ဒီနေ့မနေ့သုံးပါတယ်တက်လာလဲပြီးပါလိစစ်စစ်ဆိုတော့မသိတော့ပြန်မှာဆေးရုံတွေလာလေဆေးရုံသူတယ်အဲ့ဒီဆေးရုံတွေတော့တယောက်ကတော့ဒီနေ့သုံးတယ်အဲ့ဒါရဲ့မဒီမှာရောက်ရှိရလို့ပြောတယ်မှာ
ပဲခူးမျိုးမှာတော့အခုလိုမျိုးဖြစ်ရမျိုးတွေဖြစ်လိမ့်ဖြစ်တာမရှိဘူးလို့လည်းမြို့ကန်တွေကဆိုပါတယ်ဒီဖြစ်ရနဲ့ပတ်သက်လို့ပဲခူးရဲစခန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီလိုဖြစ်တယ်ဆိုတာမှန်ကန်ကြောင်းအတည်ပြုခဲ့ပြီးအမှုစစ်ဆေးနေတဲ့ကာလမှအသေးစိတ်တော့ဆိုဖို့တော့ညင်းဆိုပါရယ်။ဘာကြောင့်ဒီလိုလုပ်တယ်လဲဆိုတာကိုတော့စစ်ဆေးနေသေးဖြစ်ပြီးဘကိုးမျိုးကလူလူကတော့ဒီလိုဖြစ်ရတဲ့ကြောင်းစိုးရိမ်ပူပန်မှုတွေရှိနေတယ်လို့တရားဥပဒေစိုးမိုးမှုမရှိတယ်လို့ခန်းစားနေရတယ်ဆိုပြီးပြောဆိုကြပါရယ်။ရန်ညိုးမရှိပဲလုတ်တဲ့လုတ်ရက်အတွက်ကြောင့်လည်းအလားတူဖြစ်ရမျိုးတွေထပ်ဖြစ်မှာကိုမြို့ကန်တွေကစိုးရိမ်ပူပန်နေကြတယ်လို့လည်းပြောပြကြပါရယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီး။ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မိမညာကျမတော်တာရှင်များရှင်2019ခုနှစ်မေလ5ရက်တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လင်းချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လင်းပေးမယ်စီစဉ်ထဲမှာဆိုရင်တော့ရန်ကုန်မြို့မှာမြင်းကလေးအန်တီဘလောက်ထိစိုးရင်ရလဲဆိုတာနဲ့ပတ်သက်ပြီ
းမြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာပဲမစနိုင်ဘူးဒီကစီမံချက်တွေမှာ2040ဒီပဲရှိတာဆိုတော့အဲ့ဒီအာမျိုး infrastructure တွေကတော့
မြန်မာနိုင်ငံညီငင်းကော်မတီကဥတုရအောင်ငါခုလိုရှင်းပြထားတာကိုသိပ္ပံနဲ့ညီပညာကဏ္ဍမှာပြည်စုံနားဆင်ကြမှာပါ။ဒါပြင်အမျိုးသမီးကဏ္ဍနဲ့တူတာဆောင်တဲ့ American တခွင်ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနယ်ပေါ်အမေရိကန်အမျိုးသမီးတဦးကအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယပုံမူကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။ပမောက္ခဒေါက်တာမီမီဝင်းဘတ်သူကအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟဝိုင်ရီအခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးတော့လက်ရှိမှာလည်းမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်စစ်ဆင်ရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးနေသူဖြစ်ပါတယ်။အမေရိကန်စစ်တပ်မှာဒုတိယဗိုလ်မှူးကြီးတဦးဖြစ်လာအောင်ကြိုးပမ်းခဲ့မှုနဲ့ပတ်သက်လို့ဒေါက်တာမီမီဝင်းဘတ်ကိုဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကတင်ဆက်ထားပါတယ်။'Cause it only serves to make me more determined to achieve my final goal.အမေရိကန်ပြည်ထောင်စုမှာသူကသူဒီဝင်းဘတ်အင်းနဲ့ပေါ့နော်ဒီအရန်ကာကွယ်တပ်မှာဒုတိယဗိုလ်မှူးကြီးဂျာဒူတာဝန်ထမ်းဆောင်နေတယ်ဆိုတဲ့အခါကျတော့မြန်မာနိုင်ငံဇာတိကနေပြီးတော့ဒီနိုင်ငံကိုရောက်လာပြီးတော့ဘယ်လိုစစ်ထဲရောက်လာပြီးတော့ဘယ်လိုကျိုးပန်းလာလဲဆိုတာကျမတို့အမျိုးသမီးတွေကိုမျှဝေပါလားရှင
်ကျမတို့ကကျမအမိသားစုကအမေရိကန်ကိုလာတဲ့အချိန်မှာကျမ14နှစ်သမီးရှိပါတယ်ဆိုကျွန်မ session နဲ့လည်းပြည့်လည်းပြည့်သွားရောကျွန်မတို့ဟိုပါလေအထက်တန်းကျောင်းပြီးတယ်ပြီးတဲ့အခါမှာကျွန်မက college သွားဖို့လုပ်တယ်အဲ့ဒါကျွန်မတို့ကဟို immigrant family ပေါ့နော်ဆိုတော့ကျွန်မတို့ပတ်စံမရှိဘူးကျွန်မကိုကျောင်းထားဖို့ဆိုအဲ့ဒီအချိန်မှာကျွန်မက scholarship တွေလေလိုက်လျှောက်တယ်လိုက်လျှောက်တဲ့အခါမှာအဲ့ဒီ army ROTC ဆိုတာလေ reserve officer training course ဆိုတဲ့ program ကကျွန်မကို full scholarship ပေးတယ်ပြီးတဲ့အခါကျတော့ကျမအဲ့ဒီဥစ္စာတက္ကသိုလ်တက်ရင်းနဲ့ဒီဥစ္စာနဗေးရလဲ military training ပေါ့နော်ဆိုတာတက်လိုက်ရတယ်အဲကျမအဲ့ဒါရောက်မှတော့ကျမမှလဲ minor မှာ military science ဆိုတဲ့ minor ရှိတယ်အဲ့ဒီဥစ္စာလဲပြီးလဲပြီးရောကျမပွဲရတဲ့အခါကျတော့ကျမကို second lieutenant လဲပြီးလိုက်ပါတယ်အဲ့ဒီကနေစပြီးတော့ကျမအဲ့ဒါ1989ပေါ့နော်အဲ့ဒီမှာစပြီးတော့ကျမစပြီးတော့ထမ်းဆောင်တာပါThe World Trade Tower 9/11 လေပြီးလေပြီးရောကျမက mobilize လုပ်ခံတည်တယ်ဆိုတော့ကျဲဒီ mobilize လုပ်တဲ့ခါကျတော့ကျမကိုသူတို့အေရှားနဲ့ပတ်သက်ပြီးတော့အများအားလဲ specialize လုပ်တဲ့လူဆိုတော့လေသူကကျမကို Pacific Command ကိုပို့ပါတယ်ဆိုတော့ကျမ Pacific Command မှာ full time ပေါ့နော် active duty 3နှစ်ကျော်ကျော်လုပ်လိုက်တယ်အဲ့ဒီလုပ်တဲ့အချိန်မှာကျမကိုသူတို့တွေက deputy economic advisor ဆိုပြီးတော့လုပ်ခိုင်းပါတယ်နောက်ပြီးတော့လေကျမ US counter terrorism strategy in Asia မှာလေကျမ planner staff officer နေနဲ့လုပ်ခဲ့ပါတယ်ဆိုတော့အဲ့ဒါကြောင့်မလို့ကျမဒီနေ့ Lieutenant Colonel ပေါ့နော်ဖြစ်သွားတယ
်အမျိုးသမီးတဦးအနေနဲ့ပေါ့နော်ဒီနိုင်ငံမှာစစ်တပ်ထဲဝင်နေဆိုတဲ့ခါကျတော့ကျမတို့တွေတွေ့ရတာကပေါ့နော်တောင်းတယုံခဏကြီးရှိမှုနဲ့ဝင်လို့မရဘူးလေဘာလို့လဲဆိုတော့တင်းနန်းနေဆင်းရတယ်ဆိုတော့အမျိုးသမီးတဦးအနေနဲ့ရောဒီဟာတွေကိုဘယ်လိုကြော်ထားပါလဲဒေါက်တာ
တင်းနန်းကျတာကျမအတွက်ကတော့ကျမအမြဲတမ်းအားကစားအမြဲတမ်းလှုပ်လာတဲ့လူဆိုတော့လေခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဒီစွန့်အားနဲ့ပတ်သက်တဲ့ဥစ္စာမှာကျမအတွက်သိပြီးတော့အခက်ခဲမရှိဘူးအခက်ခဲပိုရှိတာကအဲ့ဒီ military ဆိုတော့လေအမျိုးသမီးတွေက15ရာခိုင်နှုန်းလောက်ပဲရှိတယ
်
အဲ့ဒီမှာကျတော့ကျမတို့မှာ social cultural နဲ့ပတ်သက်ပြီးတော့နည်းနည်းပါးပါးအခက်ခဲတွေရှိတာပေါ့နော်နောက်ပြီးတော့ကျမကလည်း Asian အမျိုးသမီးဆိုတော့အဲ့ဒါနည်းနည်းပါးပါးတော့ adjust လုပ်ရတာပေါ့ကျမနည်းနည်းအခက်ခဲရှိပါတယ်
โอเคအဲ့လိုမျိုးအခက်ခဲတွေကဘယ်လိုမျိုးအခက်ခဲတွေပါလဲဥပမာပြီးလို့ရမယ်နောက်တစ်ခုကအဲ့လိုမျိုးအခက်ခဲတွေကိုဘယ်လိုလုပ်ကြော်ရွားယူပါလဲရှင
်အဲ့ဒါကတော့leadership နဲ့ပတ်သက်တဲ့ခေါင်းဆောင်ရေးအဲ့ဒါနဲ့ပတ်သက်တဲ့ကိစ္စပါပဲအဲ့ဒါတခြားလေ့ကျလို့ရှိရင်မျိုးသားတွေကအမျိုးသမီးဦးဆောင်တာမကြိုက်တာတွေရှိတယ်အမျိုးသမီးလုပ်ဟန်တွေကိုသူတို့တွေကဒီဥစ္စာ leadership quality ဆိုပြီးတော့သူတို့ value မလုပ်တတ်ဘ
ူ
းဆိုအဲ့လိုမျိုးဖြစ်ပါတယ်ဒါပေမဲ့လည်းကျမကတော့ focus လုပ်တာကတော့ကျမ mission accomplishment
okay
ကျမဆုံး so သူတို့နဲ့ပြိုင်တဲ့အခါကျလို့ရှင်သူတို့ရဲ့နှစ်ဆသုံးဆပူကောင်းရတယ်သူတို့ရဲ့နှစ်ဆပူသုံးဆပူသိနိုင်ရတယ
်
ပူလုံနိုင်ရတယ်ပူကြိုးစားနိုင်ရတယ်ဆိုအဲ့လိုမျိုးပြရင်လည်းကျမဒီလိုမျိုးကြော်လွားလာတာပါကျမတို့စစ်ခန်း planning ဆွဲမလားအေရှားအကြောင်းပူသိမလားကျမတို့ရဲ့ပူသိနိုင်အောင်ပူတက်နိုင်အောင်ကျမအမြဲတမ်းကြိုးစားပြီးတော့လှုပ်ဆောင်လာပါတယ်
ဟုတ်ကဲ့ကျမတို့မြန်မာနိုင်ငံမှာပေါ့နော်အခုလည်းဒီမိုကရေစီအသွင်ကူးပြောင်းရေးစတင်လာပြီးဖြစ်တဲ့အတွက်ကြောင့်အမျိုးသမီးတွေရဲ့အခန့်ကဏ္ဍကတော့တော်လေးကြီးကြီးပါတယ်သူတပြည့်မြန်မာနိုင်ငံကလူဦးရေ53သားမှာအမျိုးသမီးက50ရာခိုင်နှုန်းဆိုတဲ့အခါကျတော့နောက်ဒေါက်တာတို့ဒီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကူအညီပေးတဲ့နေရာမှာလည်းမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာပေါ့နော်အုပ်စုအလုံးတို့ပါဝင်ပြီးတော့ရပ်ဖက်စစ်ဖက်ဆက်ဆံရေးနော်ပုံမကောင်းမွန်စေဖို့လှုပ်ဆောင်ပေးနေတယ်ဆိုတော့အဲ့လိုမျိုးကဏ္ဍမှာအမျိုးသမီးတွေဘယ်လိုပါဝင်ပြီးတော့လှုပ်ဆောင်နိုင်လဲရှင်
အခုကြတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ women OTS အမျိုးသမီးနဲ့ပတ်သက်တဲ့ officer training အမျိုးသမီးအစ်အရာရှိတွေသူတို့စပြီးတော့ training လုပ်တယ်အဲ့ဒါအရင်ကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တတိယဥစ္စာကနေပြီးတော့ promotion ရဖို့စောက်ပြီးတော့ decision maker level အထိကိုသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးရကျွန်မတို့ကအမှန်မှကျွန်မပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအမြဲတမ်းပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့အတ္တနာတွေအထက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလှုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလှုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးနဲ့မသိနိုင်ဘူးပေါ့ဆိုတော့ကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်အရေးကြီးပါကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဥစ္စာမဆိုင်တဲ့နေရာမရှိဘူ
းအဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန့်ကဏ္ဍကိုကြီးတောင်မြှောက်ပေးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျမထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘယ်လိုအကြံပေးချင်ပါလဲ
အဲ့ဒီစတာကကျမတို့အိမ်ကနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုံနိုင်တဲ့ဥစ္စာကိုသူတို့ပြောပေးရတယ်ဆိုအဲ့ဒါအိမ်ကနေစတယ်နောက်ပဲ education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အားလုံးလုံနိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်ပြီးလဲပြီးတော့ဟိုနေအလုပ်လုပ်တာလို့ရှင်လဲအလုပ်နေရာတွေမှာလဲဒီဥစ္စာမျိုးသမီးနဲ့အမျိုးသားညံ့ညတာဖြစ်နိုင်အောင်လုပ်ပေးရမယ်လိုအပ်လာတယ်အဲ့လိုမျိုးညံ့ညတာအခွင့်အရေးတွေရှိလာလို့ရှိလို့ရှင်ကျမတို့ဒီအမျိုးသမီးတွေကဒီဟို decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှင်မြန်မာနိုင်ငံအတွက်မြန်မာလူမျိုးတွေအတွက်အရေးကောင်းတယ
်မြန်မာနိုင်ငံမှာစစ်တပ်မှာပေါ့နော်တံပရောအရာရှိတွေဖြစ်မြန်မာအမျိုးသမီးတွေကိုစတင်ပြီးတော့ခေါ်ပြီးတော့လေ့ကျင့်သင်တန်းတွေစပေးလာပြီးဆိုတဲ့အခါကျတော့အမေရိကန်အရန်ကာကွယ်ရေးတပ်မှာဒုတိယဗိုလ်မှူးကြီးတူအနေနဲ့ပေါ့နော်အခုလိုမျိုးဒီစစ်တပ်တဲ့ဝင်ပြီးတော့ပေါ့နော်ဒီထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျမကခုနကပြောသလိုပဲပေါ့နော်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling the barrier ပထမစတဲ့လူတွေဆိုတော့လေအရန်ကြိုးစားရတယ်သူများတဲ့ပို့တော်အောင်ပို့တက်အောင်ပို့စီအောင်လုပ်ပြီးတော့ကြိုးစားရပါတယ်ဆိုတော့အဲ့ဒါကျမပြောချင်တယ်အခုဝင်တဲ့ပထမfirst generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့ကြိုးစားဖို့ကျွန်မတိုက်တွန်းနေပါတယ်ဟုတ်ကဲ့
ကျွန်မနောက်ဆုံးမေးချင်တာကတော့အခုလိုမျိုးစစ်လေ့ကျင့်ခန်းနေဖြတ်တန်းတဲ့နေရာမှာဒီအမျိုးသမီးနဲ့အမျိုးသားကွာတဲ့အတွက်ကြောင့်ဖမရရဥပမာလေးတစ်ခုလောက်ညှဝေလို့ရမှာရှင
်ကျွန်မပထမဆုံးပေါ့နော်ကျွန်မပြောစဒီ equipment တွေကကျွန်မစတုန်းကဒီဥစ္စာ adjustable မဟုတ်ဘူးကြောဘုတ်ဒီ frame တွေပါလောက်ထားတဲ့ဥစ္စာကအနည်းဆုံးလူ5ပေ8လက်မှအတွက်ကျမ5ပေ5လက်မှပဲရှိတယ
်
ဆိုတော့ကျမဒီကြောဘုတ်အိတ်ကိုတက်လိုက်လို့ရှိရင်အဲ့ဒီကြောဘုတ်အိတ်ရဲ့အနောက်ဘက်ကကျမရဲ့တင်ပါနာအထိရောက်သွားတယ်အဲ့ဒီရောက်သွားတဲ့အခါကျတော့တစ်ခါလေကြာလို့ရှိရင်ကျမတို့ကဒီ air mobile exercise ဆိုပြီးတော့ helicopter တွေနဲ့ကျမတို့ကလေစစ်စင်ရေလုပ်နေတာအဲ့ဒီလုပ်နေတဲ့အချိန်မှာကျမအဲ့တုန်းကဆိုပေါင်113ပေါင်လောက်ပဲရှိပါတယ်ကျမရဲ့ကြောဘုတ်အိတ်ကပေါင်90ဆိုကျမဒီအဲ helicopter ကနေခုံချလိုက်တဲ့အခါကျတော့အပေါ်ကနည်းနည်းပူလေးတော့ကျမလဲကြပါတယ
်
အဲ့လဲကြပါတဲ့ခံမှာဒီကြောဘုတ်အိတ်ကအနောက်ဘက်ကနေပြီးတော့တင်ပါနဲ့ဆောင့်ပြီးတော့အပေါ်ကိုတက်လာ哦ဆိုကျမခေါင်းကကျမကြောဘုတ်အိတ်နဲ့ပြန်ပြိသွားတယ်အဲ့ဒီပြိသွားတယ်ကျမဘာမှ ထားလို့မရတော့ဘူးကျမမလည်းM16တနက်ကလည်းရှိတယ်ကြောဘိုးအိတ်ကလည်းကျမဟိုဖိထားတယ်နောက်ပြီးတော့ကျမရဲ့ဟိုမှာဟဲလ်မက်ကလည်းအပေါ်မှာရှုပ်ချက်ကိုခန့်နေတာဘယ်လိုစားမထနိုင်တော့အဲနောက်တော့မှနောက်ပြောက်ကကျမတို့ရဲ့တက်အော့ဖီဆာဆိုတဲ့စကင်လူတန်တယောက်ကလာပြီးတော့ကျမကိုကူညီပြီးတော့ဆွဲခေါ်ပါဘာဘာမှထနိုင်လို့သူကထင်တာကျမကြောက်တာမဟုတ်ဘူးကျမဒီဥစ္စာပြီးနေတာအီကွစ်မန့်အောက်မှာပြား equipment အောက်မှာပြပြနေတာလို့ပြောပါတယ်အခုကျတော့သူတို့ဒီ adjustable frame တွေရလာပြီဆိုတော့လေအဲ့လိုမျိုးတွေသိပ်ဖြုတ်ပြဿနာမရှိတော့ပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလိုစီစီနဲ့ရှင်းပြတဲ့အတွက်အများကြီးပဲစိတ်ဝင်စားကြလိမ့်မယ်လို့ထင်ပါတယ်
You can bend but never break me, 'cause it only serves to make me more determined to achieve.
ထတာမီမီဝင်းဘက်အကြောင်းကိုဒေါ်လာတန်တင်ဆက်ထားတဲ့ဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့တူတာဆောင်နေအမေရိကန်တခွင်ကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်ရဲ့တူတာဆောင်နေအမေရိကန်တခွင်စီစဉ်မှာတော့တန်နစီပြည်နယ်ရောက်မြန်မာနိုင်ငံကရွှေပြောင်းချေချနေထိုင်ကြတဲ့ကရင်တိုင်းရင်းသားတွေရဲ့ဘဝအကြောင်းရိုက်ကူးထားတဲ့ All Saints ရုပ်ရှင်ဆက်ကအကြောင်းကိုပြောပြပေးမှာပါ။ဒီရုပ်ရှင်ထဲမှာရွှေပြောင်းချေချနေထိုင်သူကိုရဲဝင်းရဲ့ဘဝဇာလံကိုအဓိကစက်ရုပ်နေရာမှာထားပြီးတော့ဇာအိမ်တဲရိုက်ကူးထားတာဖြစ်ပါတယ်။ကိုအောင်ကကိုရဲဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းချစ်ကိုတင်ဆက်ပြပါမယ်ရှင
်ကိုရဲဝင်းတို့အခုနေတဲ့နေရာကဒီတနက်စီပင်းနဲ့ Nashville မြို့ရဲ့စင်ကြေပုံးကက်ရက်ကဒါဆမာနာမြို့မှာဟိုမြန်မာပြည်ကနေပြီးတော့ရွှေပြောင်းအခြေချနေထိုင်နေတဲ့သူတွေထောင်ထဲချီပြီးတော့ရှိတာပေါ့ဆိုတော့ဒါသူတို့တွေရဲ့အဲ့ဒီမှာရွှေပြောင်းအခြေချနေထိုင်လာကြတဲ့ဒါကိုရဲဝင်းအကြောင်းပေါ့လေအဓိကကတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဟိုရုပ်ရှင်ရိုက်ကူးထားတယ်ဆိုပြီးတော့ဟိုကျွန်တော်တို့သိရပါတယ်ခင်ဗျအဲ့ဒီအကြောင်းလေးကိုအရင်ရှင်းပြပေးပါလား
အာဟုတ်ကဲ့ကျွန်တော်ရှင်းပြပေးလို့ရပါတယ်ကျွန်တော်တို့ဒီရွှေပြောင်းအခြေချလာတဲ့ဒီ Tennessee State ပေါ့နော်စမနာမြို့လေးကိုကျွန်တော်တို့ကရောက်ချလာတော့2000ခွန်ပတ်ဝန်းကျင်လောက်မှာကျွန်တော်ရောက်လာတော့လူက40ပတ်ဝန်းကျင်50ပတ်ဝန်းကျင်လောက်မှရှိသေးတာပေါ့ဒါပေမဲ့1000 1000 1000 1000ဆက်တိုက်ဆက်တိုက်လူတွေကစောင့်ဝင်လာတာပေါ့အဲတော့ကျွန်တော်တို့ကဒီကိုရောက်လာတော့ခိုကိုင်းရမယ့်ဖြစ်တယ်ဒုက္ခတွေရောက်ကြတဲ့ခါကျတော့ကျွန်တော်တို့အကူအညီတအားလို့အပ်လာတယ်ကျွန်တော်တို့ကဒီခရိယန်ဘာသာဝင်တွေဖြစ်တဲ့ခါကျတော့ခရိယန်ကြားချောင်းကိုတွားပြီးတော့အကူအညီတောင်းဖြစ်တာပေါ့ကျွန်တော်တို့ကအော်နေဗမာပြည်ကလာတဲ့အင်္ဂလိပ်ကန်တွေဆိုတော့ဒီအမေရိကန်မှာရှိတဲ့အင်္ဂလိပ်ကန်ဖျားချောင်းကိုကျွန်တော်တို့တွားပြီးအခုညတောင်းတော့အဲ့ဒီဖျားချောင်းမှာကဒေါ်လာသန်းနဲ့ချီပြီးတော့အဖိုးမပေးနိုင်တော့ပဲねရောင်းလိုက်ရတော့မယ်ဆိုတော့ဘယ်လိုပြောမလဲအဲ့ဒီဟိုနေဖျားချောင်းကိုကျွန်တော်သွားပြီးတော့ရောက်ဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကရုပ်ရှင်ရတဲ့အကြောင်းရင်းကဘာလဲဆိုတော့ဖျားချောင်းကိုသူကလွန်ခဲ့တဲ့အနည်း20လောက်ကပေါ့နော်သူတို့ဟိုနေဒီသာသနာပြုဖျားချောင်းအဖြစ်ညီခွတ်တုတ်ကကိုသူတို့ဝယ်ပြီးတော့ဖျားချောင်းစောက်ထားတယ်အဲ့ဖျားချောင်းကဖျားချောင်းဟိုနေဒီဟိုနေသူတို့ရဲ့သာသနာပြုလုပ်ငန်းကမအောင်မြင်ဘူးပေါ့မအောင်မြင်ဘူးဆိုတော့ဖျားချောင်းကိုပြန်ရအောင်တော့မယ်ကျောင်းမတော်ကအစင်သက်လည်းဖြစ်နေပြီဒီဟိုနေငွေတန်ဖိုးကသမ်းနဲ့ချီကိုလမ်းနေချင်မပေးနိုင်ဘူးကျွန်တော်တို့ရောက်လာတဲ့ခါကျတော့သူတို့ကဖုံးတော်ကြီးကကျွန်တော်တို့ကူညီမယ်သူ့ပြည်တော်ညာလိုက်ဒီဖျားချောင်းကရအောင်တော့မယ်တဲ့တို့နဲ့အတူတူလိုက်သွားရအောင်ဆိုတော့ကျွန်တော်တို့ကတော့မဟုတ်ဘူးကျွန်တော်တို့ကဒီယုံကြည်တော်သူတွေဖြစ်တဲ့အတွက်ဒီမှာကျွန်တော်တို့ဆက်ပြီးတော့ရက်တည်နိုင်ရအောင်ကျွန်တော်တို့ဖျားရှင်စီမှာဆုတောင်းမယ်ကျားကံအကူပြီးတော့ကျွန်တော်တို့ရှက်လန့်ဆက်ပြီးတော့ရှောက်ကြမယ်ဆိုပြီးတော့ဟိုကျွန်တော်တို့ကသူတို့ကိုဟိုနေတက်ဟိုနေဂရိခံမှုတွေပေးတယ်ဟာသူတို့ကလည်းအံ့ဩတာပေါ့ဘယ်လိုလုပ်ကြမှာလဲပေါ့ဒါမှမဟုတ်တစ်ဆင့်တစ်ဆင့်ကျွန်တော်တို့ဒီအခက်ခဲတွေအများကြီးကြော်ဖြတ်သွားတော့ဒီဖြားချောင်းရဲ့တက်မှုကိုကျွန်တော်ပေးစရာမလိုတော့ဘူးနောက်ပြီးတော့ကျွန်တော်တို့ကလည်းဒီမြန်မာ community မှာလည်းဒီ2014မှာအကောင်းဆုံးသောစုကိုရရှိကြတယ်မြန်မာဒုက္ခသည်ကိုကူညီပေးတဲ့ကျွန်တော်နဲ့ဒီအင်္ဂလိပ်တွေကိုကိုနေဥဆောင်တဲ့အဲ့ဒီ Father Mike တို့ရဲ့တမိုင်းကြောင်ဖျက်မှန် live ride ကိုတို့ဝယ်ပြီးတော့ Hollywood ရိုက်ရှင်ဇက်ကာအဖြစ်ရိုက်ချင်တယ်ဆိုပြီးတော့ကျွန်တော်တို့ခွန့်တောင်းတယ
်။ရုပ်ရှင်ကိုဘယ်သူတွေကရိုက်တာလဲ?ဘယ်ကုမ္ပဏီကရိုက်တာလဲ?ဆိုတဲ့အကြောင်းအောင်ပြောပြပါအောင်
။ Sony ကုမ္ပဏီကပေါ့။ Sony ကုမ္ပဏီက sponsor ပေးတာ။ကျန်တဲ့ဟိုနေရုပ်ရှင်ဟိုနေရိုက်တဲ့ director တွေကြတော့တို့ကဟို Steve ကုမ္ပဏီလို့လေတို့ခေါ်တယ်။ဒါမဲ့တို့ကပေါင်းဆက်ပြီးတော့အကုန်လုံးစိတ်ဝင်စားစွာနဲ့တို့ကပေါင်းဆက်ပြီးမှရိုက်ရှိကြတာပေါ့
ဒီရုပ်ရှင်ဇာတ်ကားကိုအခုဒါကိုရိုက်ပြီဆိုတော့ဒါအမေရိကန်ပြည်တော်စုမှာပဲဖြန့်ချီဖို့လားခင်ဗျ
မဟုတ်ဘူးသူတို့ကဒီဇာတ်ကားကိုတကဘာလုံးဖြန့်ချီမယ်လို့သူတို့ပြောတယ်ဘာဖြစ်လို့လဲဆိုတော့ဒီဇာတ်ကားကိုသူတို့ကတကဘာလုံးလဲတွေ့စီချင်တယ်တကဘာလုံးကလူတွေလဲညှင်းစင်ချင်တယ်ဒါအင်မတန်မှကိုဂုံစရာကောင်းတဲ့ဖြတ်သန်းမှုလေး season sound yang mudi dikup cerita sebiji.
Okay, hujan mana meja?
Hujan mana meja? Rasa tu all six lah. Tension tu dunia alam tu ada banyak. Dah di all six tu juga rasa lah. Pihak yang ye pinggul nama bo, no all six kan meja.
Okay, di yosin hujan ga berolah sabi jo pihon cibu season siwa le.
Di ni, no, nampak sekon agola nasi ni ayam ah, yang demi lo biasa mah, cedek harga.
So di Amerika mah, pertama orang sah yang demi apa?
Amerika ni sama harga. Amerika tenang yang lama tu biasa ni bo.
Okay, so lo guna di Yushin zaman jauh biasa awam aku Yewen. So lo aku Yewen oga dah Tennessee pinai aku sah biro cecah lajare kama. Guna lo bo di payah jauh belu tua biro bari aku ni tua down gerale. Aku
yau lari jare kajar, cina lo di Nepal cawse. นั่นเท่าคนเราว่านั่นเท่าเสด็จเราว่าส่วนในบางเช้าเสียปีนี้เสียเอามาจันทร์เราเยี่ยงเกี่ยงดูข้าวเดือดเลยก็ชีวิตเราเขียนจาระตุลาคมยาสาเลมัตตาจาระตุลาคมยาเนี่ยมีอะไรก็แค่เช่นเดียวยาวเราเนี่ยมีอะไรก็แค่เช่นว่าเราจังหวะเราขายจาระจันทร์เราก็สาธารณยาบ่เนาะวันนี้กุญยมุริลูอัดเดกคนจะจ้างไปสาโรจะมาเอกไปสาโรลุงมุ่ยไปสาโรโอ้อันลูกชาราโรจะทำอะไรจาระสาธารณยาบ่สุดอันนี้แค่เช่นกุญยมุริลูจันทร์เราตัดดาวน์เนี่ยขายจาระ ไอ้เขาโน้ตยาบาดเจ้าเลยสุดหรอจนเราคุณยิ้มเลยหรอวันนี้ตัวกระดิบไปเลยถ้าไปไม่ตุลุสิมาหรอเป็นอะไรมาไม่ได้พยายามมีชีวิตที่พยายามจะยังอะไรมาบ่ถ้าไปไม่ชาร์จเข็มชีเลยสุดหรอจนเราอยู่จริงจริงจุดดูเนี่ยสักกับไปหรอแต่ยังจะยังสักทีมันยังไม่มุ่งยากขึ้นยาละบ่กูยังไม่รู้อ่ะกูลองมีตัวไปหรอกูยินดีเอาเนี่ยเช่นมาหรอไอ้ที่พยายามจะยังอ่ะแต่ยังท้ายังบ่สุดไปหรอซีซันสุดท้ายปีวิปอลเลยแต่ไม่หูเป็นลูกจ้างไม่ยังพิ ကျွန်တော်တို့ကအင်မတန်မကိုသူကနေချစ်ခင်မိွာတယ်ဘာလို့ကျွန်တော်တို့ရဲ့ယူသားမှုတွေတယောက်တယောက်နဲ့အပြန်အလှန်ရိုင်းပြီးကူညီမှုနောက်ပြီးတော့ကျွန်တော်တို့ရဲ့ယုံကြည်မှုတွေသူကြည့်ပြီးတော့ကျွန်တော်တို့တအားသူဟိုနေချစ်ခင်မိွာတဲ့ခါကျတော့ဒီလူတွေအတွက်အကောင်းဆုံးကူညီပေးမယ်ဆိုသူလမ်းရှာတော့လမ်းရှာတော့ကျွန်တော်တို့ရဲ့ဒီအင်္ဂလိပ်ကန်ဟိုနေဆရာကြောင်းနေဆိုတာကတနစ်တကြိမ်မှာသာသ ตาบิ๊ดอ่ะวันนี้นิสสันนี่ละกันละเตจละลูกเดียวกันเลยตรงนี้ยาเราชี้จาระขาดอ่ะไอ้ที่มาจันทร์เราเนี่ยเราสกัดเปลี่ยนเปลี่ยนเปลี่ยนวัตถุตัวตั้งสูงเลยตัวตั้งสูงเราเนี่ยที่ขณะสีมาชี้เดียบิชอปจอมบ่าวชิมังกันเลยจันทร์เราเนี่ยเราไม่ได้สกัดเปลี่ยนเปลี่ยนเปลี่ยนเลยจันทร์เราก็ไอ้ยาเรื่องคนอยู่เว้ยจันทร์เราก้าวหนุ่มเพื่อบอกเนาะถ้าพยายามจะเขียนชาบิลาเรื่องคนอยู่เว้ยสูงเราซีวีมาจันทร์เราตัวเต็มบิดอ ကျတိလာခဲ့ရတယ်ဒါမဲ့ကျွန်တော်တို့ကဖျားရှင်ရဲ့ယုံကြည်မှုတစ်ခုတည်းကိုနေပဲကျွန်တော်တို့ကဖျက်ခဲ့တွေကိုတစ်စင်းတစ်စင်းအောင်မြင်ပြီးတော့ဒီကိုရောက်လာခဲ့ကြတော့ဒီမှာရောက်တော့ကျွန်တော်တို့ပညာလည်းမတတ်ဘူးဘာလို့လို့ဘာကံရမှန်းလည်းမသိဘူးအလုပ်လည်းမရှိကြဘူးကုညီမှုကလည်းဟိုပြန်လည်းနေရာချလိုက်ပေးရတော့နာချောက်လောက်အကူကြီးဖျက်တော့လိုက်ကျွန်တော်ဘယ်တော့လို့တွားမှန်းလည်းမသိတော့ Kuni bodoh ada boh. Anak jamu cenderungga. Kalau saya wujud kuku berang di pihak jamu sebelum wujud kuku cene. Dah apa yang cenderungga. Apa-apa ni kuni pinai me. Tanah fizik ni kuni pinai me. Kuni miru le. Kuni piba cenderungga. Labi lo ni jong-jong cici ne. Latin dia tang sure. Labi lo cenderung. Kini time dah terkha dene cete. Emang cema ujud labi lo. Oni cecia kau ni lulus cepat le lo cenderung. Tapi lo time dia tang sure. Tua cecia nak pi me piu. Siwi mak kau lo cai di sana jala. Tapi macam tu apa boleh tu? Tiada jauh, jauh macam halir tu. Kena jisai lagi bah, sebab tu. Hari lau ni, mana sahaja yang lau.
Kawan di sekitar itu dah sampai Amerika untuk konsisten guna senjata rakyat separe. Kuri kamera tu ipan ni bina kena guna senjata maba. Tokin muda di sekitar Malaysia. မြန်မာနိုင်ငံဟာငင်းရင်ရဲဝင်းထဲမှာရှိတဲ့ဒေတာမှုငင်းရင်အန်ဒီယက်ကအချိန်မီကြာရောက်နေပါတယ်ဒီထဲမှာလူနေထူးထပ်တဲ့ရန်ကုန်မြို့ရဲ့အန်ဒီယက်ကြာရောက်နေတဲ့အနေအထားကိုသိရအောင်မြန်မာနိုင်ငံငင်းရင်ကော်မတီကအထွေထွေအထွေရမှုဦးသူရအောင်ကိုမေးမြန်းပြီးတင်ပြပေးပါမယ်
ရန်ကုန်မြို့ပြည်ပြောင်းလေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေတိုးပြီးလှုပ်လာနေချိန်မှာလူငင်းအဆောက်အဦးတွေနဲ့ဂုံးကြော်တရားတွေဆောက်လုပ်နေတယ်လို့လမ်းတွေပြုပြင်တိုးချက်တာနဲ့နောက်မှာမြောက်ရထားလမ်းတွေကိုပါဆောက်လုပ်ဖို့အတွက်အစီအစဉ်တွေရှိနေပါတယ်ဒီလိုဆောက်လုပ်ရေးလုပ်ငန်းတွေအများပြားတိုးလာမယ်ရန်ကုန်အတွက်ငရင်အနေနဲ့ပတ်သက်ပြီးဘယ်အတိုင်းသာထိလုံခြုံစိတ်ချမှုရှိနိုင်ပ
infrastructure development plan เนี่ยมาโลชิเลยทําไมไอ้อะไรเนี่ยตลอดเลยจ๋าเลยจริงๆอ่ะเนี่ยตลอดเลยชิอินฟราสตรัคเจอร์นี่ก็แล้วแลนด์นี่บาริโหดิก็เฉยดาโหลตะชู่ตะดาริสร้างนี่ก็แล้วเวียทาแลนด์นี่บาริโหจรเราอัพเกรดลงมาโหลลงนี่ดาไม่อ่ะบ่ไอ้อันเนี่ยปัดตะดีเดโมมิวอ่ะบลาวดิลงๆเสียจําหมู่สีใหม่มะเลยสู่ดาเกลอ่ะดาก็เนเนเลียวขัดดิอู้เต็งดีก็เลยตะไหนมาเตือนกองหมอเนี่ย ตุเตปนะยัลละดีกะอายไม่ရှိดีบ่เนาะสีดาว่าอุมาเมยยงบ่เมยยงนี่ใส่จ๋าเลยมีบงชื่อเลยมันโดนนี่ไม่ရှိเนี่ยเนาะเงินแทนขนาดนั้นคือว่า
ก็เลยดูอันนี้ไปดิโอเคค่ะยางกงမြို့ပေါ့เนาะဒီဘုံမိပြည်ကအနေထားရချင်းအခုမြန်မာနိုင်ငံဒီငလျင်ရဝင်းထဲမှာလဲကြနေတယ်နောက်ဒီရန်ကုန်မြို့မှာဆော့ဆော့လိုမျိုးရထားတွေမဆနိုင်သေးပေမဲ့အဆောက်အဦတွေကဆောက်နေတယ်ပေါ့เนาะလူကြီးကတိုးလာတယ်အဆောက်အဦတက်တွေကအမြင်ဆောက်နေဆိုတော့ဒီရန်ကုန်မြို့ရဲ့မြေအနေထားနဲ့ဘယ်နေရာဆိုလို့ရှင်ဒီငလျင်
ตัวอันเดียวปูชินในเนี่ยเบเนียรอเนเน่ใส่ชาในทาชีเลยอะไรเนี่ยเนี่ยคว่เปียวปะไปบาละชิอ๋อโอเคเลจิเราฮาซัมมาอย่างบ่อะดะกระนี้ตายลาเมซิเซนิตัวจัดที่ทุ่งทาได้โปรบลิสต์ฮาซัมมาฮาซัมมาบ่อะยังงูมูเนี่ยอะไรอ่ะดีเยบงยะเปียวอ่ะเหมือนสมมุติยังงูมูเนี่ยอุปมาชีบัจจันนี่บ่ยังงูมูเนี่ยชีบัจจันนี่ဆိုอาชีตัวนั้นน่ะตะโกชีบ้ายนูตะโกเหมี่ยวตุเนาะตะโกตองบ่ အဲ့တော့အိုက်ဘက်ကနေစတော့ပဲလာလို့ရှိရင်တောင်းပလာဆက်လေးပြီပေါ့ဒီလိုလို့ရှိရင်လည်းအနောက်ပိုင်းနေနေဆိုလို့ရှိရင်လှိုင်းမြင့်နေရန်ကုန်မြင့်နေရန်ကုန်မြို့ပေါ့အဲ့ဒီမှာကမြေကမ်းလာလာရှိတဲ့မြို့နယ်တွေပေါ့အထူးသဖြင့်တော့လမ်းမတော်တို့ပါတို့ပေါ့လမ်းမတော်တို့ကျွန်တော်တို့အလုံးစားကြရစိုးစိုးနောက်စားကြရစိုးတွေကတော့မြေကမ်းပေးနဲ့ကပ်ရက်ရှိတဲ့ဆေးရကမ်းပေါ့။အိုင်းမြို့ရှိတဲ့
ဒီလိုရှိရင်ဒီလိုကအရင်နေဟိုကသူကဘူးနေမှာရှိရနုံးနေနေလူတွေပါတယ်မှာနည်းနည်းလေးသိပြီးတော့အရင်ဟိုမချစ်တဲ့တွေမြေပေါ်မှာအခြေတည်ထားတဲ့မြို့တွေပေါ့ဟုတ်ကံမြေသားရဲ့အနေထားနဲ့မကပါဘူးဟုတ်ကံမြေမှာကြောက်တာဘက်ရော့ရဲ့အတိတ်နဲ့တွေ့ငရင်အလားလာရှိတဲ့နေရာတွေနဲ့လည်းသက်ဆိုင်ပါလေရန်ကုန်မြို့ရဲ့ငရင်အလားလာကိုငရင်လိုင်းရဘေးကနေလာနိုင်လဲဆိုရင်ကျွန်တော်တို့တိုင်းပြည် ကျင်မိသားလောက်မှရှိတာပေါ့အဲ့ဒီကနေပြီးတော့လှုပ်ခက်ခဲ့ရဲ့မလေးတွေလှုပ်ခက်ခဲ့လို့ဆိုလို့ရှိရင်တော့နိုင်ငံမျိုးအရှိချမ်းကိုလည်းအနည်းဆုံးရောက်လာမယ်အပို့ပြီးတော့နည်းနည်းပို့ပြီးတော့နှီးတာပေါ့နိုင်ငံမျိုးရဲ့အရှိပိုင်းမျိုးနေအဲ့ဒါတစ်ပိုင်းနောက်ပြီးတော့ကျွန်တော်တို့ကအောက်ခံမိသားအနေသားပါဒီလားလေသားနဲ့အောက်ခံကြောက်ပေါ့အောက်ခံဘက်ရော့ပေါ့အောက်ခံကြောက်နေသားရဆိုလို့ရှိရင်အဲ့ဒီဘိုင်းနေရာနည်းနည်းပူပြီးအောက်ခံကြောက်သားနဲ့လည်းဝေးတယ်အပေါ်မှာမြေကြီးရများတယ်ဆိုတော့သူကမင်းလိုင်းကိုသူကပူခံရမယ်ပူခံရမယ်ဆိုတော့ပမာဏတူရဲ့လိုင်းတစ်ခုကလာခဲ့မယ်ဆိုရင်တော့အဲ့မျိုးနေတွေကတန်တဲ့မျိုးနေတွေကပူခံရမယ်ဥပမာစမ်းကြောင်းလို့မျိုးပဟန်းလို့မျိုးပေါ့နော်ကျွန်တော်တို့အဲ့မျိုးနေအချို့အစိပ်ပိုင်းနေဆိုရင်ကျွန်တော်ကအောက်ခံကြောက်သားနဲ့နှီးတယ်ပေါ့နည်းနည်းမာတယ်ပေါ့မာတော့သူကနည်းနည်းငလင်လိုက်ကိုနည်းနည်းခံနိုင်တယ်ပေါ့အဲ့တော့အဲ့ယူနေဒီမှာရှိတဲ့အဆောက်အုံတွေကတော့ပုံအဆောက်အုံပုံစံတစ်ခုရဲ့ကိုတပြေးညီလေးပဲတတ်နိုင်တယ်ဒီပုံစံနဲ့ပဲစောက်မယ်ဆိုလို့ရှိရင်တော့မှတို့ကဒီခုနအလေကျောမှာရှိတဲ့ဒီဗဟန်းတို့တချို့စမ်းကြောင်းတချို့နေရာတွေကျွန်တော်တို့ဒီမှာရုပ်စပြီးအားဖြင့်အဲ့လိုနေနေရာအောက်ဦးတွေကရန်ကုန်အဲ့ကျွန်တော်ခုနပြောတဲ့အရှိကျန်းတို့ဒီလှိုင်းင်းနဲ့ကပ်ရက်ပြီးညှို့နေပြီးဆက်ကိုသူကပုံပြီးတော့ခံနိုင်ရရှိတို့ဒါကတော့ကျွန်တော်တို့ကဒီပုံရအားရှင်ပြောတာပါ
တိဆောက်ထားတဲ့အဆောက်အဦရဲ့ခံကြမှုဟာမြေပြော့မှာတိထားမထားနဲ့
ก็คันจอดตาบ่มามูดีอยู่เนี่ยมากบ่อ่ะสาวยะดีไซน์บ่มาเลยมูดีนี่บาเลยสาวยะตอกลงไปดีไซน์บ่มาเลยมูดีได้ตาบ่มีมีบ่มาซุลุ่ยเนี่ยเนี่ยเนี่ยไลน์ลาแม่ไอ้บลาวตันบ่ก็เราก็พอปะหาละบ่ไอ้รูปพอปะตาได้ตัวจองเราก็ไอ้ตันบ่จี้ไปได้คามาที่สวยใจเนี่ยบ่เราอินเจเนียร์เนี่ยกูซ้อมมันนี่เนี่ยสาวยะดีไซน์สาวยะแท้อเนี่ยเจซะเนี่ย ไอ้พวกมันมูดีเนี่ยจังเราอัดตัวจะซื้อแฟนซีอ่ะคือว่าดีสวยจ้าดีไซน์อ่ะเลยเบรนโก้มาเลยเงี้ยนาล่ะบ่ดีตันโมลิชิงบลูสวยจ้ามีซ่องเองเบรนไซน์ซันนิ้วกูกาอีบลาวซ่าอ่ะคือว่าเราสปีดาเบรนโก้บ่คือเราจะมาในงานหรือว่าคือว่าสิ่งที่กูว่ามีเราเนี่ยเบรนโก้ว่าสปีดาสีว่าเขาเนี่ยโกงเราไปป่ะไอ้ที่เขาจะว่าสิ่งนั้นเนี่ยสวยจ้าเนี่ยมีอะไรสิ่งนี้ต้องใช้ดีกว่าต่อมาบ่เนาะไอ้ลูกมีสาวได้สาวอยู่ลูกช ဒီလိုမျိုးပဲနေရာမှာပဲဆောက်ဘူးဒီလိုမျိုးနေရာကိုခံနိုင်မှာဆက်ပါတယ်။ညမနေရာမြင်းရင်ကော်မတီကအထွေထွေအတွင်းမှုဥတူရာအောင်ပါရန်ကုန်မြို့အတွက်အနေရရန်ဝန်ပြမြေပုံထုတ်ထားတာရှိနေပြီ။ငရင်တန်းတင်နိုင်ခြင်းနဲ့သက်ဆိုင်တဲ့ပြည်စုံကောင်းမွန်တဲ့သူ့ပြည်ထနာအချက်လက်တွေရအောင် ဆက်ပြီးလို့ဖို့လူနေသေးတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။ဒေါက်ကင်မြတ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြတာဖြစ်ပါတယ်။သောတာရှင်နေနေနဲ့ VOA ကထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ရ
ဖြူရီကနေတောက်ချနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုယ်လည်းဦးကကြည်ညာပေးပါမယ်ရှင်မက်ကန်ပြောဆိုမှာလက်ရှိချမ်းမိုင်းဆာရှာမှုဥပဒေကိုအစားထိုးသွားမယ်ရီပက်ဘလစ်ကန်ပါတီရဲ့ဥပဒေချင်းကိုအောက်လွှတ်တော်မှာမနေ့ကအတည်ပြုခဲ့ပြီးနောက်မှာပဲအိုဘားမားကဲလို့လူစီများတဲ့ဥပဒေဟောင်းဒီကောင်ချုပ်သွားပြီ မဲ့ပေးတဲ့ Republican အမတ်တွေကိုခြံပြီးတနတ်ထောင်ကအင်ဂျီရောမှာအောင်ဝဲခံခဲ့တာပါ ဆိုမာလီယာနိုင်ငံမှာရရှာဝက်စစ်တွေးချရီကိုနေနေနဲ့စစ်စင်ရေးတခုတွင် American တပ်ဖွဲ့ဝင်တို့ချဆောင်တော့ပါတယ် ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့နောက်ဖက်65 km လောက်အကွာမှာရှိတဲ့ဘိုင်းဒေသအနီး Navy SEAL တပ်ဖွဲ့ဝင်လို့တရင်နေဖို့မှာဖော်ပြနေကြတဲ့ American တပ်ဖွဲ့ဝင်တို့ချဆောင်တော့တာဖြစ်တဲ့ကြောင့် American စစ်တပ်ကဒီကနေ့ပဲအတည်ပြုပြောဆိုလာကြပါပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံနယ်စပ်မှာဒီနေ့မှတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်အကြမ်းသား73ထက်မနည်းသေဆုံးပြီး80ကျော်ဒဏ်ရာရရှိတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းနယ်စပ်ချမန်မြို့အနီးမှာတကောင်စင်းကောက်ယူနေတဲ့အဖွဲ့ကိုအာဖဂန်စစ်တပ်ကအာဖဂန်တပ်တွေဘက်ကစတင်ဖြစ်ခဲ့ရတဲ့အခုလိုတိုက်ခိုက်မှုတွေစတင်ဖြစ်ခဲ့တာလို့လည်းပါကစ္စတန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါရယ်စီယန်နိုင်ငံမှာဖိဖခတ်တွေရှောက်ချောက်ကိုတတ်မှတ်ထားတဲ့ဇုံနယ်မြေမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့လေယာဉ်တွေပြန်တမ်းဝင်မှရှိမှမဟုတ်တဲ့အကြောင်းရုရှားနိုင်ငံကပြောဆိုလိုက်ပါတယ်။အန်ဒီကင်းရှင်းကြောင်းတတ်မှတ်ထားတဲ့ဇုံနယ်မြေကလေကြောင်းစစ်ဆင်ရေးတွေသူချင်းကတော့နိုင်ငံတကာတပ်ဖွဲ့တွေကလေယာဉ်တွေကျူတင်ကြောင်းချက်ချမချချပြန်တမ်းဝင်ရှိမှမဟုတ်တဲ့အကြောင်းကဇက်စတန်နိုင်ငံမှာကျင်းပတဲ့စီယန်ညီညီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရုရှားကိုယ်စားကပြောဆိုလိုက်တာဖြစ်ပါတယ်
။သတင်းချင်းချက်ကိုကွန်လင်ဦးကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ခရက်ဒစ်ပိုင်နဲ့ဖြစ်ပါတယ်။ကျွန်မအီတန်စမရှင်View American တမနက်ဖက်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီချီလိုင်းဒိုမီတာ24.40-48.50အပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.